Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရချင်းများခင်ဗျာ2024ခုနှစ်နိုဝင်ဘာလ12ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရားစတင်ထုတ်လွှင့်ပေးနေပါခင်ဗျာမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ32တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်လွင့်ချိန်နဲ့တပြေးညီတိုက်ရိုက်နိုင်ကြည့်ရှုနိုင်ကြပါရခင်ဗျာဒီကနေ့ညအတွက်အစီအစဉ်မူဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားမှာပါ
မနေ့ကလေကြောင်းတိုက်ခိုက်မှုပြန်ပြီးတော့မှ update လိုက
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးတော်ပါဒီကနေ့မနေ့ပဲအတန်လွင့်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပြောပြပေးပါမယ်။သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာရွေးကောက်ပွဲမှာပေးထားတဲ့ဂရီအတိုင်းတန်းနဲ့ချီတဲ့အထောက်ထားမဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေရပြန်ပို့ဖို့အတွက်လူမှုကြီးကြပ်ရေးအကြီးအကဲဖြစ် Tom Homan ကိုတာဝန်ပေးရွေးချယ်လိုက်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကိုထိန်းချုပ်ဖို့အမေရိကန်ကကြိုးစားလာမယ်ဆိုရင်အတူတကွပူးပေါင်းတုံ့ပြန်သွားမယ်လို့ရုရှားလုံခြုံရေးကောင်စီအတွင်းရေးမှူးကပြောဆိုပါတယ်။ရာသီဥတုပြောင်းလဲလာမှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်တွေကိုကာကွယ်ဖို့ကမ္ဘာနိုင်ငံတွေနဲ့ပုံမှန်ထက်ဝင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာတော့မိုးကုတ်မြို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခတ်ခဲ့တဲ့အတွက်အရသာတည်ဆုံမှုတွေရှိတဲ့အကြောင်းသတင်းပေးဖို့ချက်ကိုနားဆင်ကြရပါမယ
်မနေ့ကလေကြောင်းတိုက်ခိုက်မှုပြန်ပြီးတော့မှ update လိုက်ရှင်မှာအရသာကိုဦးကတည်ဆုံသွားတယ်ဒီ7ဦးကထိခိုက်တန်ရာရတယ်နေဆဲလုံးကတော့ထိခိုက်ပျက်စီးသွားပါတယ
်ဒီသတင်းပေးဖို့ချက်အပြည့်အစုံပြင်စကိုင်းတိုင်းပလဲမြို့မှာစစ်ကောင်စီရဲ့လေကြောင်းအပါအဝင်သူစီအချိန်နဲ့မြင့်လှုပ်ဆောင်လာနေတာကရင်နီဒေတာကတိုက်ပွဲနောက်ဆုံးအချိန်နဲ့ကုန်ကျန်းစည်းကြည့်နေတဲ့အတွက်မွေးမြူရေးလုပ်ငန်းတွေအခက်ကြုံရတာဆတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ်။ဒါတွေမတစ်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစောမိုးကျော်နဲ့အတူတင်ပြပေးကြပါမယ်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲဝင်စဉ်ကပေးထားတဲ့ဂရီအတိုင်းတန်းနဲ့ချီတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရပြန်ပို့ရေးအတွက်အရင်သူသမ္မတလက်ထက်ကယာယီလူဝင်မှုကြီးကြပ်ရေးအကြီးအကဲဖြစ်ခဲ့မှုတဲ့ Tom Homan ကိုတာဝန်ပေးရွေးချယ်လိုက်ပါတယ်။အသက်62နှစ်အရွယ် Tom Homan ဟာမက္ကဆီကိုတောင်ပိုင်းကနေကနေဒါမြောက်ပိုင်းအထိနေသားတစ်ချောင်းကြီးချက်ဖို့တာဝန်ယူသွားမှာဖြစ်ပြီးသူ့ရဲ့စွမ်းဆောင်ရည်တွေကိုလည်းပြသလိမ့်မယ်လို့ Trump ကသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးမှာသဘောထားတင်းမာသူအဖြစ်လူသိများတဲ့ Stephen Miller ကိုလည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒဆိုင်ရာအိမ်ဘူရိုလက်ထောက်အရာရှိချုပ်အဖြစ်ခန့်အပ်ဖို့စီစဉ်နေတဲ့အကြောင်း American သတင်းဌာနတွေကပေါ်ပြောပါတယ်။ကုလသမဂ္ဂဆိုင်ရာ American တာဝန်ကြီးနေရာကိုတော့ New York ပြည်နယ်အောက်လွှတ်တော်အမတ် Elite Stefanik ကိုခန့်အပ်ဖို့ရွေးချယ်ခဲ့ပါတယ်။အမေရိကန်ကသာဦးစားပေးအဖြစ်ရွရွချွန်ချွန်တိုက်ပွဲဝင်နေသူအဖြစ် Trump ကသုံးလုံးခေါ်ဆိုခဲ့တဲ့အသက်40အရွယ် Stefanik ဟာနိုင်ငံရေးသဘောထားအလဲအလတ်ရှိသူအဖြစ်2015ခုနှစ်မှာအောက်လွှတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့ပေမယ့်နောက်ပိုင်းမှာ Trump အတွက်အပြင်းအထန်ခုခံကာကွယ်သူတစ်ယောက်ဖြစ်လာပါတယ်။ရွေးကောက်ခံဒုတိယသမ္မတ DJ Vince ကလည်းရွေးချယ်မှုတွေကိုထောက်ခံအားပေးခဲ့ပါတယ်။
ရုရှားနဲ့တရုတ်နိုင်ငံတွေကိုထိန်းချုပ်မဲ့အမေရိကန်ရဲ့ကြိုးပမ်းမှုများကိုတုံ့ပြန်နိုင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအဓိကတာဝန်ဖြစ်ကြောင်းဘေကျင်းကိုရောက်ရှိနေတဲ့ရုရှားလူမျိုးရေးကောင်စီအတွင်းရေးမှူးစာဂျီရှိုဂူကတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကိုဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နဲ့တခြားနိုင်ငံတွေအပေါ်အခွင့်အရေးတင်းတင်းကြပ်ကြပ်ချမှတ်သွားမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုထားတဲ့အတွက်ကုန်သွယ်ရေးစစ်ပွဲဖြစ်လာမဲ့အရေးစိုးရိမ်မှုတွေရှိနေတာပါတရုတ်ကိုအမေရိကန်ကသူ့ရဲ့အကြီးအမားဆုံးပြိုင်ပွဲအဖြစ်သတ်မှတ်ထားသလိုရုရှားကိုတော့အကြီးအမားဆုံးစိုက်ဘာအင်တာနက်အန္တရာယ်ချင်းချောက်မှုအဖြစ်အမေရိကန်ကရှုမြင်ထားပါတယ်အမေရိကန်ရဲ့အင်အားအကြီးဆုံးပြိုင်ပွဲနိုင်ငံခေါင်းဆောင်တွေဖြစ်ကြတဲ့တရုတ်သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့မေလကတွေ့ဆုံရမှာခေတ်သစ်မိတ်ဖက်ဆက်ဆံရေးကိုဖော်ဆောင်မှုကတိပြုခဲ့ကြပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းမငြိမ်သက်မှုတွေကိုဖန်တီးပြီးပြင်းထန်တဲ့စစ်အေးတိုက်ပွဲတွေကိုဖော်ဆောင်ရမှာဥဆောင်နေသူအဖြစ်တရုတ်နဲ့ရုရှားခေါင်းဆောင်တွေကသတ်မှတ်ခဲ့ကြပါတယ်။ရုရှားလူမျိုးရေးကောင်စီအတွင်းရေးမှူးစာဂျီရှိုဂူကသူ့ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ရင်းနဲ့တွေ့ဆုံတာမှာရုရှားနဲ့တရုတ်အကြားခိုင်မာတဲ့ဆက်ဆံရေးဟာကမ္ဘာကြီးတည်ငြိမ်ရေးအတွက်ဩဇာလွှမ်းမိုးနိုင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
ဂါဇာမှာအစ္စရေးတိုက်ခိုက်မှုကြောင့်လူ14ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းပါလက်စတိုင်းအာဏာပိုင်ကပြောဆိုလိုက်ပါတယ်အစ္စရေးတပ်ဖွဲ့တွေကဘေးလွတ်ရာရှောင်မှုသတိပေးပြီးတနားရီတောင်မပြည့်ခင်မှာပဲလက်ဘရွန်နိုင်ငံဘေးရုမြို့တောင်ပိုင်းစင်ဂျေဘုံအရမှာမိဂိုလုံးတွေလည်းထွက်ပေါ်ခဲ့ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ဂါဇာကမ်းမြောင်ဒေသမှာအင်ကာနေနောက်ဆုံးရသတ်မှတ်ပြီးအခုအညီတွေကိုထပ်ပြီးခွင့်ပြုပေးဖို့အမေရိကန်ကသတ်မှတ်ထားတာကိုအစ္စရေးကလိုက်နာမှုမရှိခဲ့ဘူးလို့နိုင်ငံတကာအခုအညီပေးရေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။အစ္စရေးစစ်တပ်ကတော့စစ်စင်ရေးတွေလုပ်နေတဲ့ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကိုရာနဲ့ချီတဲ့စားနပ်ရိက္ခာတို့တွေနဲ့ရေတွေပို့ဆောင်ပေးခဲ့တယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရကတော့ပြီးခဲ့တဲ့ကာလကဂါဇာကမ်းမြောင်ကိုရိက္ခာနဲ့ထောက်ပံ့မှုတွေကိုတိုးမြင့်ပေးဖို့ဒါမှမဟုတ်ရင်စစ်ပတ်ဆိုင်ရာအကူအညီတွေကိုဖြတ်တောက်မယ်လို့အစ္စရေးကိုတတိပေးခဲ့ပါတယ်။အမေရိကန်ကသတ်မှတ်ထားတဲ့အချက်16ချက်အနက်အစ္စရေးက15ချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့ပြီးကျန်4ချက်ကိုလည်းတစ်စိတ်တစ်ပိုင်းသာလိုက်နာခဲ့တဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့10ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ
်။ရာသီဥတုပြောင်းလဲလာမှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်တွေကိုကာကွယ်ဖို့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့ပုံမိုထက်ဝင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကအဇာဘိုင်ဂျန်မြို့တော်ဘာကူအဇာဘိုင်ဂျန်မှာကျင်းပနေတဲ့ COP29ရာသီဥတုဆိုင်ရာထိပ်သီးညီလာခံမှာဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်
။ The sound you hear is the ticking clock. We are in the final countdown to limit global temperature rise.
အချိန်တွေဟာတဖြည်းဖြည်းနည်းလာနေပါပြီ။ကမ္ဘာအပူချိန်တိုးလာတာကို1.5°C မကျော်အောင်လှုပ်ဆောင်ဖို့ဟာနောက်ဆုံးအချိန်ကိုရောက်နေပါပြီ။ကျွန်တော်တို့အတွက်အချိန်မရှိတော့ပါဘူးလို့အတွင်းရေးမှူးချုပ် Guterres ကညီလာခံမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂကဥဆောင်ပြုလုပ်တဲ့ရာသီဥတုဆိုင်ရာထိပ်သီးညီလာခံမှာနိုင်ငံပေါင်း200နီးပါးကထိပ်သီးခေါင်းဆောင်တွေတက်ရောက်နေကြပါတယ်။ဒီနေ့ညီလာခံမှာကာဗွန်ဓာတ်ငွေ့တွေကြောင့်ရာသီဥတုပျက်စီးပြောင်းလဲလာတာကိုကန့်သတ်ထိန်းချုပ်နိုင်မှုအတွက်တန်ရှင်းတဲ့စွမ်းအင်ထုတ်လုပ်နိုင်ရေးကိုအဓိကထားဆွေးနွေးကြပါတယ်။ဒီအတွက်လိုအပ်မဲ့ရန်ပုံငွေဒေါ်လာဘီလီယံပေါင်းများစွာကိုထည့်ဝင်ကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းပြောဆိုခဲ့တာပါ။ဒါပေမဲ့ဒီထိပ်သီးညီလာခံကိုအရေးပါတဲ့ခေါင်းဆောင်တချို့တက်ရောက်နိုင်ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်မနိုင်ရပြီးတဲ့နောက်လက်ရှိသမ္မတဂျိုးဘိုက်ဒန်ဟာညီလာခံညသာစာပွဲကိုတက်ရောက်ခြင်းမရှိပါဘူး။တရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်ခြင်းမရှိသလိုနိုင်ငံရေးအခြေအနေတွေကြောင့်ဥရောပကော်မရှင်နာအကြီးအကဲအာဆူလာ ဗွန်ဒယ်လီယွန်လည်းတက်ရောက်နိုင်ခြင်းမရှိပါဘူးခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညပဲ view ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။တရုတ်ဟာတောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအခွင့်အရေးတွေကိုလက်လျှော့အရှုံးပေးဖို့မကြုံဘူးလောက်အောင်ပြင်ထန်တဲ့ဖိအားတွေပေးနေတယ်လို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Gilberto Teredo ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ
် What we see is an increasing demand by Beijing for us to concede our sovereign rights in the area
ကျွန်တော်တို့အမြင်ကတော့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်ရဲ့အချုပ်အခြာအာဏာပိုင်ခွင့်ကိုလက်လျှော့အရှုံးပေးဖို့တရုတ်ကတိုးပြီးဖိအားပေးလာနေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Gilberto ကဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miller နဲ့ကင်ဘာရာမှာတွေ့ဆုံပြီးသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်း Scarborough Shoal ကျွန်းတွေအပါအဝင်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုတွေတရုတ်နဲ့ဖိလစ်ပိုင်အကြားအပြင်းထန်ဖြစ်ပွားနေပြီးဒီနှစ်အတွင်းထိတိုက်တိုးမှုတွေအကြိမ်ကြိမ်ဖြစ်ခဲ့ပါတယ်။တရုတ်ဘက်ကတော့ပြောဆိုရမှာဖိလစ်ပိုင်ဘက်ကထိပါရန်စတာတွေမလုပ်ဘူးဆိုရင်ပင်လယ်ပြင်အငင်းပွားမှုတွေဟာအခြေအနေဆိုးလာစရာမရှိဘူးလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးရဲ့ပြောဆိုချက်ကိုတုံ့ပြန်ပြောဆိုပါရယ်ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Gilberto Teredo နဲ့ဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miller တို့တွေ့ဆုံပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးရမှာတရုတ်ရဲ့လှုပ်ဆောင်မှုတွေကိုစိုးရင်ကြောင်းနှစ်နိုင်ငံလုံးကဖော်ပြခဲ့ကြပါတယ
်တရုတ်နိုင်ငံတောင်ပိုင်းကွမ်တုံပြည်နယ်ကျူဟိုင်းမြို့မှာလမ်းသွားလမ်းလာတွေနဲ့လက်ကျင်ကလုံနေသူလူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်အနည်းဆုံးလူ35ဦးသေဆုံးပြီး43ဦးဒဏ်ရာရသွားတယ်လို့တရုတ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်တရုတ်နိုင်ငံမှာနှစ်ဆင်ကျင်းပတဲ့စစ်တပ်ရဲ့လေကြောင်းပြပွဲတွေကျင်းပဖို့ရှိနေတဲ့ကျူဟိုင်းမြို့ကအာကစားကွင်းတစ်ခုမှာလက်ကျင်ကလုံနေတဲ့သူတွေကိုတနင်္လာနေ့နောက်ပိုင်းမှာကားနဲ့ဝင်တိုက်ခဲ့တာပါကားနဲ့တိုက်တဲ့သူဟာအသက်60 နည်းနည်းအရွယ်ရှိပြီးသူ့ရဲ့အမည်ကိုတော့ fan ဆိုတဲ့အမည်တစ်လုံးပဲရက်တပ်ဖွဲ့ကထုတ်ဖော်ပြောဆိုပါတယ်။ဘာရွယ်ချက်နဲ့အခုလိုကားနဲ့ဝင်တက်ခဲ့တယ်ဆိုတာကိုတော့အနာဘန်ကပြောဆိုတာမရှိဘဲဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ရက်တပ်ဖွဲ့ကပြောပါတယ်။တရုတ်နိုင်ငံလူမှုကွန်ရက်တွေကအစောပိုင်းဗီဒီယိုတွေနဲ့ဓာတ်ပုံတွေမှာတော့လမ်းပေါ်မှာဒဏ်ရာရတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေကကူတာနေတာတွေ့ခဲ့ရပြီးနောက်ပိုင်းမှာတော့လူမှုကွန်ရက်မှာဖော်ပြတာတွေကိုပိတ်ပင်တားမြစ်မှုတွေရှိခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမြောက်ပိုင်းမဏိပူပြည်နယ်ကရဲစခန်းတစ်ခုကိုမနေ့ကကုကီလူမျိုးစုလက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအိန္ဒိယရဲတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့အတွက်လူ၁၀ယောက်သေဆုံးသွားခဲ့တဲ့အကြောင်းခရိုင်တာဝန်ရှိသူတွေကပြောဆိုပါတယ်55မိနစ်လောက်ကြာတိုက်ခိုက်မှုအတွင်းရဲအရာရှိတဦးထိခိုက်ဒဏ်ရာရရှိသွားတဲ့အကြောင်းနဲ့တိုက်ခိုက်သူတွေစီကရိုင်ဖယ်သနတ်တွေနဲ့လက်ပစ်ဗုံးတွေသိမ်းဆည်းရမိတဲ့အကြောင်းအိန္ဒိယအရာရှိတွေကပြောဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာကိုနောက်ထပ်လုံခြုံရေးတပ်ဖွဲ့တွေစီလုပ်ပြီးအားဖြည့်ထားတဲ့အကြောင်းလဲမနစ်ဘူးအစိုးရတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းကမီးလောင်ထားတဲ့ကုကီအမျိုးသမီးအလောင်းတစ်ခုကိုတွေ့ရှိရာကနေအထီးကရုံနဲ့စတင်ပေါ်ပေါက်ခဲ့တာပါဒေသခံကုကီအဖွဲ့အစည်းဖြစ်တဲ့ကုကီဆိုကောင်ဆယ်ကတော့သူတို့နယ်မြေကိုအပြင်လူတွေဝန်ခွင့်မပေးဘဲပိတ်ထားဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိရနေတဲ့မနစ်ဘူးပြည်နယ်ထဲမှာမဏိပူရီခေါ်ကတဲ့လူမျိုးတွေနဲ့တောင်ပေါ်သားတိုင်းရင်းသားတွေအခြားအထီးကျုံတွေဖြစ်ပွားပြီးပြီးခဲ့တဲ့နှစ်ပိုင်းတွေကလူမျိုးရေးတင်းမာမှုနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်
။ရှမ်းပြည်နယ်တောင်ကြီးမြို့မှာတစောင်းတိုင်မိဘုံပြန်ပွဲတော်မနေ့နိုဝင်ဘာလ17ရက်နေ့ကစတင်ကျင်းပပါတယ်။ဒီနေ့ပွဲတော်ကိုတော့နိုဝင်ဘာ17ရက်ကနေ18ရက်နေ့အထိသတင်းတပတ်ကြာအဝေယာကွင်းမှာကျင်းပသွားမှာဖြစ်ပါတယ်။ဒီနေ့မိဘုံပြန်ပွဲတော်မှာညမီးကြီး26လုံးစိန်နဘန်24လုံးနဲ့နှစ်လူမျိုးပုံပြန်တရားကျော်လွတ်တင်သွားမယ့်အကြောင်းရှမ်းပြည်နယ်တောင်ပိုင်းရိုးရာမျိုးပုံပြန်ပညာရှင်များအသင်းကပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့စက်တင်ဘာကအာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းနှစ်နှစ်လောက်ရပ်နားခဲ့ပြီးပြီးခဲ့တဲ့နှစ်ကမှမျိုးပုံပြန်ပွဲတော်ကိုပြန်လည်ကျင်းပတာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်တွေရဲ့ရိုးရာယုံကြည်မှုအရဖျားရှင်ကိုစီမီထွန်းညိပူဇော်တဲ့ပွဲဖြစ်သလိုကထိန်တင်ငန်းကလူကွင်ရတဲ့နောက်ဆုံးနေ့ဖြစ်တဲ့တစောင်းမုံလပြည့်နေ့မတိုင်ခင်တစောင်းတိုင်ပွဲတော်ကိုကျင်းပကြတာပါမိဘုံပြန်နေလွတ်တင်တဲ့ပွဲနဲ့အတူကထိန်တင်ကန်းမတိုးတင်ကန်းကတ်လူပွဲကြီးမနိုးပွဲစူပောင်းဘုံကထိန်လက်လက်ပွဲတွေကိုကျင်းပလေးရှိကြပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစုံမှုကျော်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ VO American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့မှာပထမဦးဆုံးတော့မိုးကုတ်မြို့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်အရသာသေဆုံးမှုတွေအခြေအနေကိုတင်ပြပေးခြင်းပါတယ်တောင်မြို့သားလွတ်မြောက်ရေးတပ်မတော် TNL ကတင်ယူထားတဲ့မန္တလေးတိုင်းမိုးကုတ်မြို့ကိုမင်းညတကောင်ကျော်အချိန်မှာစစ်ကောင်စီကလေကြောင်းကပုံကျဲတက်ခိုက်တာကြောင့်အ ਨੇ စုံမြို့ကန်ကိုဦးသေဆုံးခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ပါတယ် TNL အဖွဲ့ကမိုးကုတ်မြို့ကိုသိမ်းယူပြီးလေလခန့်အကြာမှာပထမဆုံးလေကြောင်းတက်ခတ်ခံရမှုကြောင့်ထိခိုက်သေဆုံးမှုတွေနဲ့ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းလဲမြို့ကန်တွေကအတိအပြုပြောဆိုကြပါတယ်မိုးကုတ်မြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မက်ခင်လေးကတင်ပြပေးမှာပါခင်ဗျာ
တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ TNL ကသိမ်းယူထားတဲ့မိုးကုတ်မြို့ကိုတနင်္လာနေ့ညတကောင်ချိန်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မြို့ကန်တချို့ထိခိုက်သေဆုံးခဲ့ကြတာပါဒီနေ့မွန်လွဲပိုင်းအထိထိခိုက်သေဆုံးသူအတိပြုနိုင်သူဥယေဟာ9ဦးရှိတယ်လို့လဲ TNL ပြန်ကြားရေးတာဝန်ခံလွေရီဦးက VOE ကိုအခုလိုပြောပါတယ
်မနေ့ကလေကြောင်းတိုက်ခိုက်မှုပြန်ပြီးတော့မှ update လိုက်စီမှာအရတာ9ဦးကသေဆုံးသွားတယ်ဒီ7ဦးကထိခိုက်ဒဏ်ရာရတယ်နေ7လုံးကတော့ထိခိုက်ပျက်စီးသွားပါတယ်
မိုးကုတ်ဒေသခံတို့ကိုဒီကနေ့မနေ့10နာရီလောက်အချိန်ကမေးမြန်းရမှာတော့မနေ့ကနှစ်ကြိမ်ဘုံကျဲခဲ့ကြောင်းနဲ့မိုးကုတ်အရှေ့ပိုင်းကလူနှစ်ယောက်သေဆုံးခဲ့ကြောင်းသိရပေမဲ့အနောက်ပိုင်းကသတင်းမရသေးကြောင်းပြောပါတယ
်မနေ့ညအရှေ့ပိုင်းလေဦးပေါ့နော်မိုးကုတ်ထွက်တဲ့လမ်းအထက်လေဦးပေးစင်အကျော်တန်တရာနာပေါ့ထိခိုက်အသေးပြောက်ကတော့ရှိတဲ့လူတယောက်ပြောတာတော့သေတာကတော့၂ယောက်သေတယ်လို့ပြောတယ်၁၀ယောက်ကျော်တန်ရရတယ်လို့ပြောတယ်အဲ့ဒီနေ့တော့ပျက်စီးသွားတယ်15 20လောက်တော့ရှိနေပြအနောက်ပိုင်းကျော်ကျေသွားတယ်ဗျအနောက်ပိုင်းကတော့အမြုပ်ဦးလွင်နဲ့လူထားလို့တော့ကြားတယ်ဗျအဲ့ဒါတော့တေချာတော့မသိသေးဘူးလင်းရင်ကနှစ်ကြိမ်လာတယ်ဗျ5,300ပါပဲအနောက်ပိုင်းကတော့နေရပြောတယ်အဲ့ဒါကတော့ဆက်လက်တော့ပြောတယ်ဗ
ျညနေပိုင်းမှာဆက်သွယ်မေးမြန်းရမှာတော့မိုးကုတ်ဒေသခံကမိုးကုတ်အနောက်ပိုင်းလူထားဘက်မှာ3ဦးတေဆုံးတယ်လို့ထပ်မံကြားသိရကြောင်းပြောပါတယ် တခြားဒေသခံတွေကိုဆက်သွယ်မေးမြန်းရမှာလဲစုစုပေါင်းသေဆုံးသူ9ဦးသာကြားသိရကြောင်းပြောဆိုကြပါတယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးTNL သိမ်းပိုက်ခဲ့ပြီးနောက်ပိုင်းပထမဆုံးချိန်မိုးကုတ်မြို့ကိုစစ်ကောင်စီကတိုက်ခိုက်တာဖြစ်ပြီးနောက်ရက်တွေလည်းထပ်မံတိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။မိုးကုတ်မြို့ဟာမန္တလေးတိုင်းအတွင်းမှာ TNL နဲ့ပူးပေါင်းတပ်တွေကပထမဆုံးတိုက်ခိုက်သိမ်းပိုက်နိုင်တဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်စတင်ပြီးရက်30မြောက်ဇူလိုင်လ24ရက်နေ့မှာမိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းအားလုံးကိုအပီးတိုင်ရှင်းလင်းသိမ်းပိုက်တိုက်ခဲ့ပြီးတဲ့နောက်တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့PDF ပူပေါင်းတပ်တွေကထိန်းချုပ်လိုက်တာလည်းဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့စစ်ကောင်စီနဲ့ TNL အကြားနောင်ချိုမြို့နယ်တောင်ခမ်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုပြင်ဦးလွင်နဲ့နောင်ချိုအကြားဂန်းကော်နဲ့ဗန်ပွေးရွာတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်
။မိုးကုတ်မြို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်လို့အရသာသေဆုံးရတဲ့အခြေအနေတွေနဲ့ပတ်သက်လို့မခင်လေးကတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့စကမ်းတိုင်းပလဲမြို့မှာလည်းစစ်ကောင်စီကလေကြောင်းအပါအဝင်သူစစ်စင်တက်ခတ်မှုတွေအရှင်းမြင့်လှုပ်ဆောင်နေတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းပလဲမြို့ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပြီးစစ်ကောင်စီတပ်ကလေကြောင်းအပါအဝင်တုံ့ပြန်တိုက်ခတ်မှုတွေကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတော်လိုင်းရင်အားစုတွေကပြောပါတယ်။တိုက်ပွဲအတွင်းဒေသခံတချို့ထိခိုက်သေဆုံးမှုတွေရှိနေပြီးဘေးလွတ်ရာတင်းရှောင်သူတွေလည်းရှိနေပါတယ်။စီအေးတင်မာနေတဲ့ပလဲမြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ခုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းပလဲမြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းနဲ့ထွေးအုပ်ရုံးကိုကာကွယ်ရေးတပ်ဖွဲ့တွေကဒီလနိုဝင်ဘာ17ရက်မနေ့မနေ့အစောပိုင်းကတည်းကစလို့ဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ဒီလနိုဝင်ဘာ12ရက်ဒီကနေ့မနေ့ပိုင်းအထိမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်နေတယ်လို့ရင်းမာပင်မြို့နယ်ကနေစစ်ကူပို့ဖို့ကြိုးစားနေပါတယ်။ပလဲမြို့တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တဦးပြောတာကတော
့စစ်တရက်လုံးလိုက်ခွဲရစားလို့ပလဲမျိုးကိုမျိုးသိမ်းရှင်ရင်ပြီးတော့တိုက်နေတာပေါ့ဗျာနော်အခုလည်းတော့ဒီလိုပလဲပေါ်မှာရှိတယ်စစ်ကောင်ကြီးတမမှုရှိတယ်အခုလည်းအုပ်ချုပ်ရေးဦးကြီးဌာနနဲ့မြို့မှာရဲစခန်းကိုဝန်တိုက်ပြီးတော့ကျွန်တော်ဘုံပြုပြီးတော့ဝန်ရောက်လို့တိုက်ခိုက်တယ်ခုလည်းရှိမြို့ပေါ်ကရှင်နေကတော့ကျွန်တော်တို့မင်းညလည်းတိုက်ခိုက်မှုဒါတပ်ပြန်တော့လည်းပေါ်ကြီးတိုက်နေကြတယ်မင်းနဲ့လင်းတက်တိုက်နေကမှမင်းနဲ့၈နာရီ၁၀မိနစ်ချိန်ကလေကြောင်းကဟိုလာရောက်တိုက်ခိုက်မှု၃ချိန်ပြုလုပ်ပါပါ။အနည်းအားဖြင့်လေကြောင်းတိုက်ခိုက်မှုက၅ချိန်၊ချစ်ကောင်စီဘက်ကလည်းကြာရှုံးမှုထိခိုက်မှုတော့များများဖြစ်နေခဲ့တယ်လေကြောင်းလာရောက်ကူညီရခြင်းဖြစ်တယ်။ဒိတ်လို့ဒိတ်လို့မရသေးဘူး။အကုန်လုံးကအင်အားနဲ့ပြင်မယ်ဒီတွေ့ရဲ့ဘန်ကောင်လေးအောက်ကောင်လေးတစ်ခါမှာဘန်ကောင်လေးအောက်ကောင်လေးကကျွန်တော်တို့ကလုံးလုံးမရသေးဘူးကတော့။အဲရှိမပင်ကရက်ပြန်ပြန်စခအင်အား50လောက်ကပလဲမျိုးနဲ့ကိုလာဖို့ရအတွက်ကားသုံးစီးမြင်ထားပါတဲ့
။စစ်ကောင်စီကလေကြောင်းပစ်ခတ်မှုကြောင့်အရသာနှစ်ဦးသေဆုံးခဲ့ရပြီးသေဆုံးသူတွေအထက်မှာအသက်15နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပါတယ်။လက်ရှိမြို့ပေါ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်ကဆက်ပြောပါတယ်
။အဲဒီအချိန်မှာသူတို့ပြလိုက်တဲ့ဒီခေါင်းရကျွန်တော်တို့ပြည်သူဘက်ကချာရှုံးမှုအနေနဲ့ကကိုကျော်ဆန်းကတော့ကိုချင်းပြည်သေဆုံးသွားတယ်ခင်ဗျာတော့။သူကဒီလက်ရှိလက်ရှိရုံးရဲ့ရှိမှန်တယ်သူ့အိမ်မှာတဲကြပြီးတော့သူကတည်ဆုံးတယ်သူမိဘကဦးဟောင်းထိခိုက်မှုတိုင်းအပြည့်ထန်တဲ့ကုသမှုခံယူနေတယ်တော့က15နှစ်သားရွယ်တယောက်ကလည်းဘယ်လိုထိခိုက်မှန်းတော့မသိဘူးမနေ့ကတည်ဆုံးပါပဲဗျမျိုးပေါ်ပြည်သူတွေအားလုံးတော်တော်များများကတော့ဘေးရောက်ပြီးတော့နှိမ့်ဆောင်နေရတယ်ဗျတော့နောက်တော့ကကျွန်တော်တို့အားလုံးဝိုင်းဝန်းဆွေးနွေးပြီးတော့ဟိုနေရာရဲ့စောင့်မနေအကုန်လုံးပြည်ပြောင်းစီမံဆောင်ရတာပါတယ်နော
်ပလဲမျိုးပေါ်ဒေသခံတွေအပြင်ပလဲမျိုးအနီးကအလဲဘုံမြကုံယူညောင်ကုံစတာတွေအပါဝင်ကြေးရွာဆေးရွာတဲ့မင်းကဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေရပါတယ်ပလဲမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်တပ်ဖွဲ့ဝင်တွေကမကြာခဏဝင်ရောက်တိုက်ခိုက်ပစ်ခတ်တာတွေရှိပေမဲ့အခုအခါမှာတော့မြို့သိမ်းတိုက်ပွဲအဖြစ်ကာကွယ်တပ်ဖွဲ့တွေပူးပေါင်းပြီးတိုက်ခိုက်နေတာဖြစ်ပါတယ်စစ်ကောင်စီတပ်ဘက်ကတော့စကိုင်းတိုင်းမကွေးတိုင်းစတဲ့မြန်မာနိုင်ငံအလဲပိုင်းကတိုက်ပွဲတွေအကြားအရသာသေဆုံးမှုတွေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာသာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ
စကန်တိုင်းတွင်စစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်မှုတွေအရှင်းပြင်းလှုပ်ဆောင်နေတဲ့အကြောင်းကိုကိုခမောင်စိုးမင်းကတင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကင်းရင်နီဒေတာကတိုက်ပွဲနောက်ဆက်တွဲအခြေအနေကိုလည်းတင်ပြပေးကြပါမယ်။ကင်းရင်နီဒေတာမှာတိလေးလုံးလို့အမည်ပေးထားတဲ့စစ်စင်ရေးစတင်ခဲ့တဲ့တနစ်တာကာလအတွင်းစစ်ကောင်စီတပ်စခန်းအများအပြားကိုထိ ंछ ုံနိုင်ခဲ့တယ်လို့တော်လိုင်းအင်အားစုတွေကပြောပါတယ်။မြို့ပေါင်း9မြို့ကစစ်ကောင်စီရဲ့စီရရရေးပါတဲ့ရှေတန်းတပ်စခန်းတွေအပါအဝင်ဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်နိုင်ခဲ့တဲ့အကြောင်းကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောပါတယ်ကင်းနီဒေသစီရနှစ်ပတ်လည်သုံးသက်ချက်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမုံကတင်ပြပေးမှာပါခင်ဗျာ
တလေလုံးစစ်စင်ရေးဖြစ်တဲ့2023ခုနှစ်နိုမာလ17ရက်နေ့ကစတင်ခဲ့တဲ့ကယင်းနီတပ်ပူပေါင်းတပ်ဖွဲ့တွေရဲ့မြို့သိမ်းတိုက်ပွဲကတော့2024ခုနှစ်နိုမာလ17ရက်နေ့မှာတနှစ်တင်းတင်းပြည့်သွားခဲ့ပြီးဖြစ်ပါတယ်ဒီတလေးလုံးစစ်စင်ရေးအတွင်းမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့တိုက်ခိုက်မှုလေကြောင်းကနေခုခံတိုက်ခိုက်မှုတွေကြောင့်ကရင်နီတပ်ရဲပူပေါင်းတပ်ဖွဲ့တွေဘက်မှဆုံးရှုံးမှုတွေရှိသလိုအောင်မြင်မှုတွေလည်းအများကြီးရရှိခဲ့ပါတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်တလေးလုံးစစ်စင်ရေးအတွင်းကယားပြည်နယ်ဒေသခေါ်ကရင်နီဒေသကမြို့ပေါင်း9မြို့နဲ့စစ်ကောင်စီတပ်ရဲ့စစ်ရေးအရေးပါတဲ့ရှေတန်းတပ်စခန်းအလုံးနီးပါးသိမ်းပိုက်နိုင်ခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါတယ်
ဒီလိုလောစစ်စင်ရနောက်ပိုင်းမှာမြို့ခုနှစ်မြို့လောက်ကိုတော်လိုင်းတပ်ဖွဲ့တွေထိန်းချုပ်နိုင်ခဲ့တယ်ဗောနစစ်ကောင်စီရဲ့တပ်စခန်းတွေတော်တော်များများကိုလည်းသိမ်းပိုက်နိုင်ခဲ့တယ်ဗောန
ကရင်နီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထိန်းချုပ်ထားနိုင်တဲ့မြို့ပေါင်း9မြို့ကတော့ဒီမော့ဆိုနတ်မဲခုံမဲဆက်ရှာတော်ရွာသိမော်ချီနဲ့မိုးပြဲမြို့တွေဖြစ်ပါတယ်အဲ့ဒီဒေသတွေမှာတော့လက်ရှိဒေသအုပ်ချုပ်ရေးလုပ်ငန်းတွေနဲ့ရန်နေရာတွေစပြီးလှုပ်ဆောင်နေပါပြီလို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်ကိုပညာကပြောပါတယ်။ကရင်နီတော်လှန်ရေးပူပေါင်းတပ်ကဒီမျိုးပေါင်း9မျိုးကိုနယ်မြေစိုးမိုးနိုင်တဲ့အပြင်စစ်ကောင်စီတပ်ရဲ့စစ်ရေးအရေးပါတဲ့ရှေ့တန်းတပ်စခန်းအလုံးနီးပါးကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့စားနပ်ရိက္ခာနဲ့စစ်အင်အားတွေဖြည့်တင်းပေးနေတဲ့ထောက်ပို့လမ်းကြောင်းတွေအလုံးကိုပြတ်တောက်သွားအောင်လို့တိုက်ခိုက်နိုင်ခဲ့တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါတယ်
ပြည်ဖြစ်အစစ်ကောင်စီရဲ့ရှစ်တန်းတပ်စခန်းတွေအားလုံးမိဘကိုကျွန်တော်တို့တွေပြိုင်နိုင်ခဲ့တယ်ပေါ့နော်အခုတော့စစ်ကောင်စီဘက်ကမြို့ခြေဆိုင်တပ်စခန်းတွေပဲကျန်တော့တဲ့အနေအထားမျိုးဖြစ်တယ်မြို့နဲ့နေတဝိုက်မှာပဲစစ်ကောင်စီတပ်စခန်းနေတဝိုက်လောက်ကိုပဲစစ်ကောင်စီကလှုပ်ရှားနိုင်တော့တဲ့အနေအထားမျိုးဖြစ်တယ်စစ်ကောင်စီရဲ့ထောက်ပို့လမ်းကြောင်းဒီအားလုံးကိုကျွန်တော်တို့ဖြတ်တောက်နိုင်ခဲ့တယ်ပေါ့နော်အထူးဖြစ်လိုက်ကောဒီမော့ဆိုပရိုဆိုဘောလကက်ဖာဆောင်အဲ့ဒီထောက်ပို့လမ်းကြောင်းတွေအားလုံးကိုဒါကျွန်တော်တို့ဖြတ်တောက်နိုင်ခဲ့တယ်ပေါ့နော်
KNDF ရဲ့နောက်ဆုံးထုတ်ပြန်ချက်အရတလေးလုံးစစ်စင်ရေးထဲမှာကာကင်းစခန်းတွေကုန်းစခန်းတွေစတဲ့စစ်ကောင်စီတပ်ရဲ့စခန်း65ခုထက်မနည်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်လို့ပြောဆိုထားပါတယ်စစ်ကောင်စီဘက်ကမြေပြင်ထောက်ပို့လမ်းကြောင်းတွေဖြတ်တောက်သွားတဲ့အတွက်စစ်ရေးပြတ်မှတ်မဟုတ်တဲ့ရွာကန်နဲ့စစ်ဘေးဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးနဲ့တိုက်ခိုက်မှုတွေဇက်တိုက်လှုပ်လာမှာကိုစိုးရိမ်ကြောက်လန့်နေကြတဲ့အကြောင်းကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကပြောပါတယ်။နယ်မြေအများစုမှာကရင်နီတော်လှန်ရေးပူးပေါင်းတပ်ဖွဲ့ကထိန်းချုပ်နိုင်ပေမဲ့မြေမြုံမိုင်းလက်နက်ကြီးနဲ့လေကြောင်းအန္တရာယ်ရှိတာကြောင့်စစ်ပြေးဒုက္ခတွေအများစုနေရပြန်နိုင်မှုအလံဝေးနေစေဖြစ်ပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းဘုံးကျဲမှုကြောင့်ပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့ကနေနိုမာလ10ရက်နေ့နှစ်ရက်အတွင်းမှာပဲဖဲခုံမြို့နယ်နဲ့လိုက်ကော်မြို့နယ်တွေမှာကလေးငယ်တဦးအပါအဝင်အရက်သား9ဦးထပ်မံတေဆုံးခဲ့ပါတယ်။တလေးလုံးစစ်စေးကာလအတွင်းကယားပြည်နယ်တွေကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့တုံ့ပြန်ချက်ကိုရနိုင်မို့စစ်ကောင်စီရဲ့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိပါဘူးရှင်
။ကယားပြည်နယ်ဒေသအခေါ်ကင်းနီဒေသကတလေးလုံးတနည်းပြည့်စီနောက်ဆက်တွဲအခြေအနေတွေကိုမဆုမွန်ကစူးစီးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကုန်ညမ်းရှားတာအပြင်ဘက်စုံကရှားပါကြက်တက်လာနေမှုတွေကြောင့်ပြည်တွင်းကမွေးမြူလုပ်ငန်းရှင်တွေအခက်ကြုံနေရတဲ့တဲ့င်းကိုတင်ပြပေးကြပါတယ်ပြည်ပကတွင်းကုန်တွေကန့်တတ်မှုများလာတဲ့အတွက်ပြည်တွင်းမွေးမြူရေးဈေးကွက်ကိုထိခိုက်မှုရှိလာနေတယ်လို့မွေးမြူလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်နိုင်ငံခြားငွေဈေးတက်တာကုန်သွယ်ရေးလျော့ကျတာနဲ့ကုန်ညမ်းရှားပါတာကြောင့်လာမယ့်နှစ်အထိမွေးမြူရေးအစားအစာတွေဈေးတက်နေအောင်မယ်လို့မွေးမြူလုပ်ငန်းရှင်တွေကခံမှန်းပါတယ်ပြပကလာတဲ့အစာတအိတ်ကိုမြမကျန့်ငွေ3000ဝန်းကျင်ပေးဝယ်နေရပြီးအသားတို့ကျက်နဲ့ဝက်ချံကောက်လက်ကားစင်းတို့နေလဲတက်လာနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ္မာကတင်ပြပေးပါပါခင်ဗျာ
ပြည်ပကအတွင်းကုန်တွေကန့်သတ်မှုများလာတဲ့အတွက်ပြည်ပကလာတဲ့ဝင်းပြူရဲ့အစာတိတ်ကိုကြက်တသိန်းလောက်ပေးဝယ်နေရတဲ့အတွက်တွက်ချေကိုက်ဖို့ရုန်းကန်နေရတယ်လို့ပြည်ရင်းကဝင်းပြူရဲ့လုပ်ငန်းရှင်တို့က VOA ကိုပြောပါရယ်အယုံလုံးနေဆက်ကနေမသွင်းနိုင်သလိုနိုင်ငံသားကွေကလည်းရှားပါလာတဲ့အတွက်ဝင်းပြူရဲ့အစာတွေအခုလိုဈေးတက်လာတာလို့လုပ်ငန်းရှင်တွေကပြောပါရယ်နောက်ဆုံးတော့ဝယ်တဲ့သူတွေပဲဈေးကိုကြည့်နိုင်ပြီးတော့ရောင်းချရကြောင်းရန်ကုန်ကအသားစားချက်ဝင်းပြူသူတို့ကပြောပါရယ်
ဒီမှာတော့အခုကကျတော့စီမီမွေးလာဆိုတော့ဟိုလိုက်ပေါ့ဒီကုမ္ပဏီအစားပဲကျူးတာပေါ့ဒါဟာကနေပြီးညီမတို့အဓိကဖြုံးနေတာနော်အခုညီမတို့ဝယ်ရတဲ့သိန်းနဲ့ထောင်းချောက်ပါပါဆန့်လောက်ပြီးသားပေါ့နော်ကိတ်ကိုညီမတို့စီမီကပကောင်မွေးလာက5000မွေးလာပေါ့နော်အကောင်5000ကိုတစ်ရက်ကိုအကောင်ကြီးလာတဲ့အလျှောက်ပေါ့နော်တစ်ရက်ကို68ပြီးတာညီမတို့ကလည်းဒီဂျန်ပေါင်းဆိုင်ရဲ့ညီမတို့ပါတနာတွေဆိုတော့ဒီသင်ရတာပေါ့အစာကြီးနှောင်းတက်တော့လည်းတက်တဲ့အနေရောက်ပေါ့နည်းနည်းတော့ပြန်ကြည့်ရတာပေါ့ဒီလိုမျိုး
ရင်ကြီးပြီးနောက်ပိုင်းစဘာကိုပြန်ဆိုင်ကြပေမဲ့တချို့နေရာတွေမှာလဲတွေရေမြုပ်နေတော့ပဲဖြစ်ပါတယ်။ဒါကြောင့်ပြည်ရင်းမှာဖွဲတူးကများများရဖို့မသေးကြနိုင်သလိုပြောင်းတဲ့ပဲလို့ဖြည့်ဆွတ်အစာကုန်ကြကရှမ်းပြည်ဘက်မှာရှားနိုင်ပါတယ်။ဒါကြောင့်ပြည်ရင်းမှာထုတ်တဲ့မွေးမြူရေးအစာတွေလည်းဈေးကောင်းနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီကလာမှာမွေးမြူရေးသမားတွေအနေနဲ့ကိုယ်တိုင်အစာဆက်ပြီးတော့ကျွေးတင်တယ်လို့ငါးမွေးမြူရေးကျွမ်းကျင်ပညာရှင်ဦးစိုးကျော်က VOA ကိုပြောပါတယ်
။ protein နဲ့ protein ကိုကြောက်ကိုစက်တက်ကိုလိုလေပေါ့နော်။နောက်ကတ်ပြီးတော့အဲဘယ်မှာပုံမှန်လားအင်းငါးဆိုင်ကို protein ဘယ်လောက်ကြီးရမလဲဆိုတော့ကိုယ်ကိုသိဖို့လိုမှာပေါ့နော်။ဒီကုန်ရံရေသေးတွေဟိုကောင်းကောင်းရှာပြီးတော့ဟိုတုံးတက်ဖို့ပဲလိုတာပေါ့နော်။နောက်ပိုင်းမှာဒီဈေးနှုန်းကြီးနေတာများများအဲရောနှောတွေပါဝင်လာတယ်ပေါ့နော်။ဖွဲ့နှုန်းဆိုလို့ရှိရင်လည်းပါဝင်လာတယ်။နောက်ဖေဘတ်တို့တော့ဈေးမပဲဒီရောနှောတွေပါဝင်လာမျိုးပြရတယ်ပေါ့နော်။ဒီနိုင်ငံသားတင်သွင်းတဲ့အစားတောင်းတွေမှာစီးပြီးရှိနေပေါ့နော်။ဒေသရှိနေပေါ့။ဒါတော့နည်းနည်းကြီးကုန်ပြီပေါ့နော်။အဲဒီကုန်ပြီကထုတ်တဲ့အစားတောင်းကပေါ့နော်။ဒီဒေါ်လာဈေးပါများကြပဲ။တော်တဲ့ကအရင်ကြပါလို့မရှိဘူးနော်ဒေးတန်ညာမျိုးတော့ပဲရှိဘူးသုံးပုံတစ်ပုံတော့အရင်ထက်တက်လာသေးရတယ်နော
်2023နှစ်စကကျောက်ဦးတပိတ်သားကိုခြံကောက်စေကျက်5000ပဲရှိပြီးတော့အခု2024နှစ်ကုန်ကဒီမှာတပိတ်သားကိုကျက်1000ကျော်လာပြီဖြစ်ပါတယ်တစ်နှစ်ကျော်အတွင်းထက်ဝက်မကဈေးတက်လာတာဖြစ်ပါတယ်အသားစားချက်ကတပိတ်သားကိုရန်ကုန်ချမ်းဖန်းစေ12000ကျပ်ရှိပြီးတော့လက်လီဈေးကွက်နဲ့နေမြို့တွေမှာတော့ကျပ်15000အထက်မှာရှိနေတာဖြစ်ပါတယ်။2024ခုနှစ်တနှစ်ပတ်လုံးမှာကုန်စည်လုံးတက်တာရာသီဥတုဆိုးရွားတာကိုအတော်လေးခံခဲ့ရတယ်လို့ပြည်ရင်းကမွေးမြူရေးလုပ်ငန်းရှင်တွေကပြောပါတယ်ရှင
်။အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ View American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
။ရွေးကောက်ပွဲနဲ့သမရကျန်းတစ္ဆာကျိန်ဆိုပွဲဂျားကာလာကိုအကူပြောင်းကာလာလို့ခေါ်ပါတယ်သမရတစ်ကအစိုးရဖွဲ့ဖို့စီစဉ်ရွေးချယ်ပြီးပြည်ထောင်စုအစိုးရတစ်တရက်ဖြစ်ပေါ်ဖို့ပြင်ဆင်ပါတယ်လီလုတ်ကိုအောင်နိုင်ရေးအဖွဲ့ကမဟုတ်ပဲတာဝန်ယူလွှဲပြောင်းရေးအဖွဲ့ကသူ့ငွေစည်းရင်းသူ့ဝန်ထမ်းနဲ့သူလုပ်ပါတယ်အစိုးရဖွဲ့တဲ့ရဲ့အစာပိုင်းရက်တွေမှာလှုပ်ဆောင်ဖို့ရည်မှန်းချက်တွေပြုဟာတွေချမှတ်ပေးပါတယ်သုံးဖြတ်ရမှာတွေကမဲဆွဲကလေးတွေကိုမူဝါဒအဖြစ်ဘလို့အကောင့်ထဲဖော်မလဲဘေဟာအရင်ဘေဟာနောက်မှလုတ်တင်လဲအရင်သမရလက်ထက်ဆောင်ရွက်မှုတွေပြောင်းသင့်မပြောင်းသင့်စတာတွေဖြစ်ပါတယ်ဒီလုတ်တွေကိုလုတ်ဖို့ရုံးကန်းနေရာလိုအပ်တဲ့ငွေကြေးတွေကိုပြောင်းစုဆိုရကအစီအစဉ်ပေးပါတယ်လုံခြုံရေးအတွက်နောက်ကျောင်းစုံစမ်းမှုလုပ်ပါတယ်ဒီကူးပြောင်းကာလလုပ်ငန်းအတွက် public အလှူထည့်ခြင်းရင်ဒေါ်လာ9000အထိလှူခွင့်ရှိပါတယ်ရွေးကောက်ပွဲကမြန်နေဆိုရင်တာဝန်လွှဲပြောင်းယူရေးအဖွဲ့အချိန်7ပတ်ရပါတယ်ဒါပေမဲ့2000ခုနှစ်အငင်းပွားမှုရှိခဲ့တဲ့ရွေးကောက်ပွဲကတော့39ရက်ပဲကျန်တာပါအစင်းသင်းဖြစ်ဖြစ်မဖြစ်ဖြစ်သမရအစ်စ်ကတော့ဇန်နဝါရီလ20မွန်းတဲမှာကြမ်းကျင်ရပါတယ်အကူပြောင်းကချောမွေတယ်ဆိုရင်သမရအစ်စ်ကလူကောင်းတွေခန့်အပ်ပြီးရှေးလန်းစင်တွေအတွက်အသင့်ဖြစ်နိုင်ပါတယ်ခင်ဗျာ
ပြည်မေကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်ခင်ဗျာမကြာခင်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာအပတ်စဉ်ခန္ဓာတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ပါမယ
်VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။ နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုဓာတ်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီထိလိုင်းဒိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနအိစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
တော်ရရှိတို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့မြေကြီးဩဇာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ကမ္ဘာတလားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ပထမအဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်ဒီနှစ်2024ခုနှစ်နွေရာသီကကမ္ဘာမှာအပူဆုံးဒေသအဖြစ်ထူးခြားစံချိန်တင်ပေါ်ပြခံရခဲ့ရတဲ့မြေလက်ပိုင်းရှိ6နဲ့ရေနံကြောင်မြို့နယ်တွေမှာဒေသကတစ်ပင်စိုက်ပျိုးရေးအဖွဲ့တွေဟာစိုက်ပျိုးပြီးသားအပင်တွေကိုရှင်သန်ရေးအတွက်အခက်အခဲမျိုးစုံကြားကနေဆက်လက်လှုပ်ဆောင်နေကြရပါတယ်အဲ့ဒီအထက်ကမှရေနံသာဒင်းကားအဖွဲ့အကြောင်းကိုကိုခမောင်စိုးမင်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ရေမြေလပိုင်ဘိုးကောင်ရေချာအပူပိုင်းနေရာတွေဖြစ်ကြတဲ့မကွေးရေနံချောင်းနဲ့ခြောက်မြုပ်နယ်တွေမှာပြီးခဲ့တဲ့နှစ်အနည်းငယ်ကတည်းကဒေသခံတချို့ဟာကိုနီးကိုဟန်အစုအဖွဲ့လေးတွေနဲ့တစ်ပင်စိုက်ပျိုးကြတာအခုတိုင်ရှိနေပါတယ်အဲ့ဒီအထက်ကမှရေနံချောင်းမြုပ်အခြေဆိုင်ရေနသာဒင်းကားအပွဲဟာမကွေးနဲ့ရေနံချောင်းအကြားမှာတစ်ပင်စိုက်ပျိုးခဲ့တယ်လို့တစ်ပင်တွေရှင်သန်အောင်လဲပြုစုစောင့်ရှောက်နေပါတယ်အဖွဲ့ကိုဦးဆောင်သူကိုဒင်းကားကသူတို့အနေနဲ့တစ်ပင်စိုက်ပျိုးလှုပ်ဆောင်ခဲ့ရတဲ့အကြောင်းကိုအခုလိုပြောပါတယ်
။အဲဆလုပ်ပြတာကိုကျွန်တော်ရဲ့အလုပ်ကမကွေးမှာပေါ့။မကွေးမှာနေပြီကျွန်တော်ဒီဇာတိရကြောင်းသားပေါ့။ရင်းနှီးချောင်းလေးမကွေးရနေရင်းနှီးချောင်းကိုကျွန်တော်ဖိုင်ကယ်နဲ့ဟိုတပတ်တစ်ခါ၅ရက်တစ်ခါလောက်ပြန်တော့ကြ။မကွေးနဲ့ရင်းနှီးချောင်းကြမှာနားလျာနေရာတော်တော်ရှာရဲ့အပင်အားလည်းမရှိဘူး။အဲကျွန်တော်အပင်ဖပြီးတော့ဒီအလုပ်ထဲကနေသွားသွားပြီးတော့စိုက်ဖြစ်တာပေါ့။အဲ့ရနေဖပြီးတော့စိုက်ဖြစ်သွားတာပေါ့။2018လောက်မှာနည်းနည်းချင်းဒီဖပြီးတော့စိုက်လာတာပေါ့။နောက်ဆုံးပဲကိုကျွန်တော်ဖိုင်ကယ်ဘိန်းပေါက်တာကိုကားဘိန်းပေါက်တာဆိုရင်တော့မှအဲ့နေပူပူမှာတွန်းမိရောဘာမှမရှိဘူး။အပူချိန်မြင့်လာတဲ့ချိန်ဒီပါကျွန်တော်တို့ဒီမကွေးရင်းနှီးချောင်းတစ်ယောက်ကကဘာမှာအပူဆုံးလမ်းထဲမှာပါရည်လေးကိုအေးရသည်ပြန်လည်းမရှိဘူး။ရင်းနှီးချောင်းချက်ကလည်းကဘာအပူချိန်အမြင့်ဆုံးဆင်းထဲမှာသူကဝင်နေစွာသဘောကြ။မကွေးရနေရင်းနှီးချောင်းတော်ရင်ကိုနွေရာသီဆိုရင်12နာရီနောက်ပိုင်းကိုကျွန်တော်ဖိုင်ကယ်စည်းမယ်ဆို15မိနစ်တခါလောက်နားအောင်အင်ဂျင်နဲ့မတရားရှိတယ်တော့ပါသူကမတရားကိုပူပါဟိုနောက်တော့မီးလောင်ပြင်းကြီးရဖြတ်မောင်းနေရတယ်လို့ကတော့စဉ်းစားလိုက်တာဒီပုံစံတိုင်းသွားရင်လို့နောက်ဆိုရင်လို့ဟိုနွေရာသီမှာခရီးကိုမသွားနိုင်တော့တော့ကတ္တရာရကိုစပြီးတချို့နေရာအကြီးပြောရလေနွေရာသီဆိုရင်ကတ္တရာရဲ့အကြီးပြောနေဆိုကိုဒီလမ်းမောင်းရဘလုံးမမောင်းလို့မရတော့ဘူးအဲ့ဒါနဲ့ဟိုနားရနေရာရှိအောင်လို့ဒါတစ်ပင်လဲဆိုင်နဲ့ရေချမ်းစင်တို့ဇရက်တူကတွဲလေးရလုံလိုက်တာပေါ့
ကိုဒင်းကားအနေနဲ့မကွေးနဲ့ရေနံချောင်းအကြားမှာတယောက်တည်းတပိုင်းတနိုင်တစ်ပင်စိုက်ပျိုးနေတာကနေရက်ရွာကဆွေမျိုးသားချင်းတွေကပါဝိုင်းဝန်းကူညီလာရကနေနောက်ပိုင်းဝါသနာပါသူအချိန်ပေးနိုင်သူတွေပါလာရောက်ပူးပေါင်းကြတဲ့အတွက်ရေနသာဒင်းကားဆိုတဲ့နာမည်နဲ့စုဖွဲ့လုပ်ကင်နေကြပါတယ်အဲ့ဒီလိုတစ်ပင်ဆိုင်တာကိုအကောင့်ထဲပေါ်တဲ့အထိလုတ်ကင်ပြနိုင်တဲ့အတွက်နိုင်ငံတကာရောက်မြန်မာတွေနဲ့ပြည်တွင်းကအလူရှင်တွေရဲ့အထောက်ပံ့ကိုလည်းရရှိခဲ့ပါတယ်
ဖာလို့တော့တယောက်တည်းပေါ့နောက်တော့ကြဝါသနာပါရဲ့ရွာရဲ့အကူကြီးရေသာဦးလီရနဲ့လိုက်လိုက်လို့ရင်လည်းအခုအဖွဲကအယောက်20ဝန်းကျင်လောက်ဖြစ်သွားပေါ့အဓိကအလူရှင်တွေဝိုင်းကြကြပို့လောက်အားလည်းပို့ပြီးတော့ရှိသွားပေါ့ကောကျွန်တော်တို့ရှင်သာနဲ့အပင်ဝန်းကျင်အကောအပင်ဒီအပူပိုင်းဒေသမှာအပင်3000ဝန်းကျင် 3000 ကျော်လောက်ရှိသွားပြီကောရှင်နဲ့အပင်ပေါ့ဖာဆိုင်ကသာမှသူကျွန်တော်တို့ဟိုစိုက်တာရသိပ်ပြီးအောင်မရှင်းဘူးဗျစိုက်ပြီးတော့ဒါပေါ်ပြန်ပြီးတော့ဂယူးမဆိုင်နိုင်ဘူးအခုကြာအဲ့လိုမဟုတ်တော့ဘူးကျွန်တော်တစ်ပင်စိုက်ပြီးရင်နေညာဆောင်မယ်အဆောင်မြေရောတခါရဲထားခဲ့ပြီးအရင်တော့ဆိုကျွန်တော်ကတစ်ပင်ချင်းစိုက်မယ်ဆိုရင်မပေါက်ပြလေးနဲ့တူပါညာကအခုကြာအဲ့လိုမဟုတ်တော့ကျွန်တော်ဘဝဆက်ဒီပါရင်ငှပြီးတော့တစ်ပင်ချင်းတွေကိုကျွန်တော်အကြီးကြီးတူပြလိုက်တာပေါ့အကြီးကြီးတူပြလိုက်တော့ကျွန်တော်ဒီမှာမိုးရွာတဲ့အချိန်မှာရွာသမျှမိုးဝိမှန်တယ်ဗျဒီတစ်ပင်ချင်းတွေမှာပဲစုမိနေတော့ အစိုးရကလည်းရသွားပါကြာပို့ပြီးတော့ရှင်းသားမှုအားကောင်းသွားပါအခုကြာဟိုလုံရင်လုံရင်နဲ့ကိုနည်းနည်းဟိုအတွေ့အကြုံရလာပြီးရှင်းအောင်စိုက်တတ်သွားပါပေါ့
ရန်တာတင်းကားအဖွဲ့အနေနဲ့အပူပိုင်းဒေသဌာနေမျိုးရင်းသစ်ပင်တွေကိုအဓိကထားစိုက်ပျိုးတယ်ဆိုပေမဲ့အကျိုးရှိတဲ့တခြားဒေသကမျိုးရင်းတွေကိုလည်းစိုက်ပျိုးနေတယ်လို့ပြောပါတယ်
အဓိကကျွန်တော်အပူပိုင်းဒေသမှာဖြစ်တဲ့အပင်တွေကိုနံပါတ်၄ဦးစားပေးဆိုင်နေတာပေါ့တရက်ပါမယ်အရေးကောင်းတဲ့ညောင်းပင်ပါမယ်နောက်ပြီးတော့ကိုကိုတို့မကြီးတို့ဇီးဗျူတို့ဖန်ကားတို့ပေါ့ကျွန်တော်ရင်မကြောင်းပဲမှာကြာလက်ပံရှားသွားအဲအကြောင်းကျွန်တော်လက်ပံကိုတော်တော်များများဒီနေ့ထည့်ဆိုင်လာတယ်ဌာနေမျိုးရင်းအပင်အားကိုဒါနံပါတ်၄ဦးစားပေးပေါ့ဟုတ်ခရီးစနစ်လည်းကောင်းမယ်နောက်ပြီးတော့ကိုကျွန်တော်ဌာနေမျိုးရင်းမဟုတ်ဘဲနဲ့ဥပမာမာတာကိုတကြားပင်ဆိုအဲ့အဒီကိုငှက်တရားမတရားကြိုက်တာကျင်းငှက်တီကိုပြန်ပြီးတော့ခေါ်ပေးမယ်ပင်ထဲမှာသူကညောင်ပင်တို့အိုက်ပင်တို့ထိဆုံးမှာပေါ့
တကယ်တော့အရေးရသစ်ပင်ကြီးတွေဟာမြေအောက်ရေကိုထိမ့်သိမ်းတူလောင်ထားနိုင်တဲ့အတွက်တောင်သူတွေအတွက်စိုက်ပျိုးရေးကိုအဓိကအထောက်အကူပြုပါတယ်။ဒါပေမဲ့လည်းစိုက်ပျိုးရေးလုပ်တဲ့တောင်သူတွေကအသည့်အမြင်လွဲမှားပြီးသူတို့စိုက်ခင်းတွေကိုလောင်ရိပ်မိတယ်ဆိုကာခုတ်လဲနေကြတယ်လို့လည်းသူကပြောပါတယ်။သူတို့အဖွဲ့အစည်းအနေနဲ့တောင်သူလယ်သမားတွေကိုသစ်ပင်စိုက်ပျိုးရေးနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းတွေလုပ်ကိုင်ဖို့အစီအစဉ်ရှိပေမဲ့လက်ရှိခေတ်ကာလအခြေအနေမကောင်းတဲ့အတွက်လုပ်ကိုင်ဖို့မဖြစ်နိုင်သေးဘူးလို့ဆိုပါတယ်ဒါအပြင်ခေတ်ကာလမကောင်းတာကိုအခွင့်အရေးယူပြီးမီးသွေးဖုတ်တဲ့သူတွေကသစ်ပင်တွေကိုလက်ရဲစရဲခုတ်နေတာကြောင့်လည်းသစ်ပင်စိုက်ပျိုးရေးကိုအဟန့်တားဖြစ်နေတယ်လို့ကိုတင်းကားကပြောပါတယ်
အခက်ခဲရာကိုအခုကာလအနေနဲ့ရောသတိထားပြီးလောက်ရပါဘောကွာခုကာလပါဗျာသစ်ပင်ဆိုင်သွားတာတို့ဘာလို့ဆိုလဲနည်းနည်းဟိုလမ်းကြောအနေထားဘာလို့အဲအဲ့လိုစုံစမ်းမိသွားတာပေါ့အခုအချိန်ကာလကြီးမှာဂရုစိုက်ပြီးသွားလာပြီးတော့လောက်ခိုင်းအားပေါ့ကိုတော်တော်ခက်တယ်ကိုတော်တော်ခက်တယ်သွားလို့လာလို့မရရင်ညာကြီးကိုအားရွယ်ကိုသွားပြောလဲကိုအသက်အန္တရာယ်ပါပြန်ပြီးတော့ရန်ရှာခံရမှာလေဟိုမသွားရုပ်သာကိုကျွန်တော်တို့သွားလဲကျွန်တော်တို့လောက်ခံပါပဲလေအဲ့ဘက်တည်းကဟိုနောက်ဆုံးပဲကိုအပင်တပင်ခုန်နေတော့မှကျွန်တော်သွားပြောမလွယ်ဘူးအခုကာလာဘာလို့ဆိုသွားပြောရင်တော့မှဟိုသွားပြောရင်လူတမ်းမယ်မထင်မထင်သလိုပြန်ပြီးလှုပ်လို့ရနေရလေကို
မြန်မာနိုင်ငံမြေလပိုင်းရှိ6ရေနံကျောင်းမြို့နယ်တွေကိုကဘာမှာအပူဆုံးဒေသအဖြစ်ဒီနှစ်ຫນွေရာသီတုန်းကကဘာမိုးလေဝသသတင်းတွေမှာပေါ်ပြခံခဲ့ရပြီးနောက်ပိုင်းလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ဟာအဲ့ဒီဒေသကိုအပြေးလွှားလာရောက်ပြီးသစ်ပင်တွေစိုက်ပျိုးပြခဲ့ကြပါတယ်ဒါပေမဲ့လည်းအမှန်တကယ်စိုက်ပျိုးကြတဲ့အဖွဲ့အစည်းတွေရှိသလိုအပြသဘောမျိုးသတင်းမီဒီယာတွေမှာပါတဲ့အဆင့်လောက်ပဲလှုပ်သွားကြတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေလည်းအတော်များတယ်လို့ဒေသခံသစ်ပင်စိုက်ပျိုးသူတွေကပြောပါတယ်။အများစုဟာသစ်ပင်စိုက်ပျိုးပြပြီးအပင်ရှင်သန်အောင်ဆက်လက်ယူဆိုင်တာမရှိတဲ့အတွက်အခုဆိုရင်သူတို့စိုက်ထားတဲ့ပြစရာသစ်ပင်လို့တိတ်မရှိတော့ဘူးလို့လည်းပြောပါတယ်။အကြောင်ဒေသခံအဖွဲ့အစည်းတွေဒေသခံလူပုဂ္ဂိုလ်တွေအဆက်မပြတ်စိုက်ပျိုးထားတဲ့သစ်ပင်တွေပဲရေနံကျောင်း6ဒေသမှာရှိတယ်လို့လည်းကိုတင်းကားကပြောပါတယ်
။ဟိုအခုတော်တော်များများအကြာကျွန်တော်တို့နေရာလီပါမတရားပူပြီးဘာညာကဘက်သွားမိုးထဲမှာသစ်ပင်စိုက်ကြမယ်ဘာလိုင်းပေါ်မှာပလူကြီးပြန်လို့ဟိုဒါမဲ့သွားကြည့်ရအဲ့လူကြီးအပင်မပြနိုင်ဘူး။ပေါ်ပင်မဲ့ပေါ်ပင်မဲ့ကိုဒီလူရဲ့လူကြီးဘာကြီးကလည်းဟိုမြေပင်နေပါကြီးအဲ့လိုတေချာကွင်းစင်းစစ်စစ်ပြီးအဲ့လိုလှူရင်ပိုးပြီးတော့ကောင်းတာပေါ့။ဒါမှမဟုတ်ရင်ကိုအပေါ်မှာတည်းပျောက်ပျောက်သွားတာလေ။ဒီအပူပိုင်းဒေသမှာဆိုသစ်ပင်ကကျွန်တော်စိုက်လိုက်ရုံနဲ့မရှင်ဘူးဗျအ ਨੇ ဆုံး3နှစ်လောက်မြက်ရည်ရေလောင်းဟိုပေါင်းတယ်အဲ့လိုဖုန်ကြီးတစ်ပါးပြောတော့ကိုရင်းကရဲ့သစ်ပင်စိုက်တာတစ်ခါစိုက်ရုံနဲ့မရဘူးနှစ်ခါစိုက်မှရှင်တာသစ်ပင်လည်းစိုက်ရရဲ့ဂယူးလည်းစိုက်ရရဲ့စိုက်နဲ့စိုက်လုံးမှရှင်တာရဲ့
ကဘာမှာအပူဆုံးဒေသအဖြစ်ဒီနှစ်ຫນွေရာသီတုန်းကထူးခြားစံချိန်တင်ခဲ့တဲ့6နဲ့ရေနံကျောင်းမြို့နယ်နှစ်ခုကြားကအဝေးပြေးကားလန်းတနေရာမှာဟိုးရခင်ကလေးကတည်ရှိခဲ့တဲ့အုပ်အုပ်ဆိုင်ဆိုင်ညောင်ခြေရောက်ပင်ကြီးတွေရှိပါတယ်။လမ်းဘေးတစ်ဖက်တစ်ချက်ကနေအတန်းလိုက်ကားလန်းကိုအုပ်မိုးထားတဲ့အတွေ့ဆိုင်ကောင်းနဲ့ဝင်ရတယ်လို့ဖြစ်ကအေးအေးမြမြရှိလာပါတယ်။အခုတော့လမ်းတိုးချဲ့ဖို့နဲ့ဘေးကစိုက်ပျိုးကင်းတဲ့လောင်းရိပ်မမိအောင်ဆိုပြီးအဲ့ဒီအပင်ကြီးတွေကိုမတိမတာတတ်နေတယ်လို့လဲရင်းနသာဒင်းကားအဖွဲ့ကအထောက်အထားတွေနဲ့ဖော်ထုတ်ပြထားပါတယ်
။ရင်းနကြောင်းနဲ့6ကြောက်တောင်းလမ်းမှာသွားရင်ညောင်ချီတောက်ပင်ကြီးရေလေ။အဲ့ညောင်ချီတောက်ပင်ကြီးဆိုကျွန်တော်တောင်သူရပဲမိရှုတတ်နေရမယ်။တတော်ဝင်နန်းနေပါရဲ့နည်းနည်းပညာရှင်နေပါရဲ့လည်းကိုရွာရည်ထိဆင်းပြီးတော့ဘုဒ္ဓတာမပေးနိုင်ဘူးလေ။တတ်တာကိုပြောရရင်တော့လမ်းချဲ့ဖို့လို့လဲပါရဲ့။ဒါပေမဲ့ဒီသစ်ပင်ကြီးကကြီးပြီးတော့ရာခင်းကြီးရဲ့လောင်းရည်ကြရပါအဲ့အိုက်လည်းပါပေါ့အဲသက်ဆိုင်ရတာဆောက်လုံကြီးရပါကလမ်းချဲ့မယ်ဆိုရင်သစ်ပင်ကြီးပါကြီးကိုခုတ်လိုက်ရင်ကိုသူကနည်းနည်းဖြည့်ရှင်းရတယ်ဗာနဲ့ဆိုတော့သူကအဲ့လိုမျိုးမလုံတော့ဘူးဗျာခုနောက်ပိုင်းသစ်ပင်တတ်တဲ့လူကကိုပညာသားပါသွားတယ်ဘလို့တုံးဆိုတော့နွေရာသီမှာသစ်ရွက်6ကြီးကိုသူကအမိုက်လဲပြီးတော့သစ်ပင်အောင်မှာစုပုံပြီးတော့စနိတ်မီလီနဲ့ No kelaiku, I the bea or do the ave. Matima dali, that de nili bobiago, bea lava one at Najawa. Ayoja, genuale, but you got that day, but you got that day, Wago. The Iranon yidua with that, ya biolua meado. Alemu iloja. Do tadelu yale, Hulamuvia. Would the high deep in you go on and with the damo. A bit of him or dua would change you beyond that.
Tinia drink of Bama, Apuzon, Sajin Tingere, Chow, Yena Jam Yun Erima, Tippin, Sajo, Pieto, and Gusai Dariha, Duro Yenada, Dinga, a poet, Puerto Mohobe, the Chati Daga, a Pueri, Lu Boku, Rile, Shiva, Lidi Elu, Go Dinga, Piovare, Mia.
Kokomon, so many seasons in set a passing, Miji, or the assisting or nothing get out of Kne. American Dangani Ingani Yavai seasoning or sell a troll in Pinirava. Kusabiro, Picket at the Nibaka Chimbagate, American Tamara, you call Puebo, don't that had it, then some water book would be a page money. American Tamara, you call Puemetang in Twilight, Sitanima, Du Tamara, Kamala Harris, Ne, Tamara Hound on a tram at Ja, May a ye to a Timoquare to a chain, Shimpian Yana, and Jishi, Elu, Pobia Jabare, Tabi Mele, Mesana, Nedor Miamiaga, a mutami, mutarine, letting America Taika, Piangla, to repawin, Lumio Bozo, yet talk and merigo, Donet Trunga, a piata, and ya talkabare, view it drained out, Dura, Mekuaga, Trump Bajang, you got when nine the less or a tonta chet go, Susie Tarago, good in Tauga, Timpia Piba Mekme.
They came from all quarters, union.
Tamaga apwewin tkubi tku, Africa nwe bwa American dwe, Asia American dwe, Arab American dwe ne, Muslim American dwe, chenoro ludan ye taukan me go ya gera ba.
Twa siwa yi longan ni ma lin le ga de so de mu ri ba we, ji mu 34 mu chu lun ne lo, ti ha yong ga song pyat khan ga ya du ba. Dai me le yue ga pwe ma popular bowl lo kho de, dai pi de wan taukan me a mya su go anan ya de, ni paung 20 dwe, prathama so Republican Party tamara long phit khe ba de. Sarah Lawrence College ka nengai lila tonda du pamaka Samuel Abrams ka kulu byo ba le
why some candidates are Teflon covered and others are not
de chou kozaleri ga name pyat shi be me mithi kai bu sat bi thauk khan mu ba lo ya le de chou ga ba jaw ma ya de le khmyar lo le Trump ne patat de mat tan dwe ko ti ni da ba da ba me le da ri ga tu ko mithi kai khe ba
Trump tak ka de le le byo ga de tadin saka ri ga mesan da shin ni bo ma thi yauk bi si yon nai ge de lo
And that is, I hear you, I understand. The press and the media like to talk about some of the crazy things said and all of that. But at the end of the day, it's very
important to talk about it. But at the end of the day, America Patama Sure Drinzagaga, they go our government seeing the gap chick.
Try Messi Sioni Muriga, Diga Chari, Tanechi Mess and Dash and Igu Udibi, Podcast Cholunjadi, Lumuko Yega, Sioni Chonarine, Sion Lunso Gevari, Arizona Binetekua Pamaka, Tom Religa, Kulum Yemari.
They targeted young men. They targeted those.
Tudoga, Lungerigo, Uti Sion Bare, Memma Babu Sure Durigo, Uti Sione. Bigger than Nede, doing Wichi Pompa Mujang, Yonga Yet Diare to the Go Uti Sion Bare, Dijosa Muga, a yard tenge bare.
The Brat Joe by Denga, do you got women piano, Ulu Bigger, Julian Lava, Tinagere, J. Kamala Harrisma, Messes Yomo Dre, Shet the Allah with Changevari. Messes Wu Chang Dimichan Nore, Dre, you got when Nine Book Queen Yu, Lelu Kaya, Elu.
And a lot of criticism will go with Biden that he should have stepped out.
Joe Biden, we went beating Tamaba. You got Wemma, Sebi, Mabangabu, Subi, Dita, Sozo City, Totta, then Subi, Yojama.
But if he had left earlier, right?
WB, Joe Biden, Sozo Ganega, Totta Game, Suyen, Yetonze, Chauze, Yakuze, Sobi, Tome, Suyen, Badi Duen, Tamara Long, Juboy, Pilamaba, Kamala Harriska. Party goes up, you Tamara Long, pitch him up, Pitomaba.
Do you talk about just any day, Tamara Joe Biden, Ye Tura, Kamala Harris, Kangia, Lule, Pamaka, Tom Religa, Tondabar?
It was clear that the American public wanted change.
ရှင်းတာကတော့အမေရိကန်ပြည်သူတွေတော်တော်များများကအပြောင်းအလဲကိုလိုချင်ပါတယ်ဒီအတိုင်းဆက်သွားနေတာကိုမလိုချင်တော့ပါဘူးကောင်းကောင်းဆိုးဆိုးတမရဘိုက်ဒင်အစိုးရအုပ်ချုပ်ရေးနဲ့ဆက်သွားတာကနေပြောင်းကျင်နေကြပါတယ
်တချို့လေလာသူတွေကတော့ကမ်မလာဟဲရစ်ကသတိသားဖြတ်ချက်မှုဖွင့်ရေးပေါ်မှာအာယုံဆိုင်မှုတင်ပြပြီးတန်းပြီစီးပွားရေးပေါ်မှာအာယုံဆိုင်မှုနေခဲ့တယ်လို့သုံးသပ်ပါတယ်ရီပေါ်ဘလစ်ကန်မဟာဗျူဟာရေးဆွဲသူဂျေးဆန်ဂဘရော့ဒ်ကခုလိုပြောပါတယ်
Far less than 1% of American voters are ever going to have to deal with
တရားကိုင်းလုံးတော့မရှိတဲ့ American မဲဆန္ဒရှင်တွေရဲ့အောက်ကအရေးအတွက်ကပဲတရေသားဖြတ်ချခွင့်ကိစ္စကိုဓာတ်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးစိတ်ဝင်စားပတ်သက်မှုတွေရှိနေကြတာပါမဲဆန္ဒရှင်အားလုံးကငွေကြေးဖောင်းပွားမှုဒဏ်ကိုခံနေရတယ်ဓာတ်ဆီဈေးမိကရေက gas နဲ့အိမ်လကားတွေကြီးတာကိုရင်ဆိုင်နေရပါတယ
်မြို့သူတယောက်ဖြစ်နေတာသားရောင်ကွဲတဲ့လူမဲမြို့သူဖြစ်နေတာဒီကလည်းကမလာဟဲရစ်ကိုထိခိုက်စေခဲ့တယ်လို့တချို့ကမြင်ပါတယ်ဒါပေမဲ့ဒီကိစ္စကဘယ်အတိုင်းဒါတိဆိုတာခံမရခဲ့ပါလေဆာရာလော်ရန့်စ်ကောလိပ်ကပါမခဆမ်မြူရယ်အယ်ဘရန့်စ်ကတော့ဒါကိုသိပြီးလက်မခံပါဘူ
း No I
don't ဘုံဝင်လင်းလင်းပြောရရင်လူမျိုးရေးတိုင်းသားအရေးအမျိုးသမီးဖြစ်နေတယ်ဆိုတဲ့ကိစ္စကဒီရွေးကောက်ပွဲမှာအဓိကထားဆုံးဖြတ်ကြတယ်လို့ကျွန်တော်တော့မထင်ပါဘူ
း
သတင်းစကားပေးတဲ့နေရာမှာဒေါ်နယ်ထရန့်ကကမလာဟဲရစ်ပြောတာတွေထက်တနိုင်ငံလုံးကမဲဆန္ဒရှင်တွေအတွက်ပိုပြီးကြားနေရတဲ့ထိရောက်တယ
်။ပါမခဆမ်မြူရယ်အဗရန့်သုံးသက်တယ်လို့လူထုကြားအောင်ထိအောင်ပြောနိုင်ခဲ့တာတွေကထရန့်အောင်ပွဲရစီပြီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုကြားစီခဲ့တာလို့သုံးသက်သူတွေကပြောဆိုကြပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်နိုင်ရခဲ့တဲ့အပေါ်သုံးသက်ထားတဲ့သတင်းဆောင်ပါကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအပတ်စဉ်သတင်းဆောင်မကိုတင်ပြပေးပါဦးမယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အဆိုးရအဖွဲ့ကိုစတင်ဖွဲ့စည်းဖို့လှုံ့ဆော်နေချိန်မှာပဲသူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလခရီးစကားတွေကိုဘလို့အကောင့်ထဲပေါ်မလဲမေးခွန်းထုတ်မှုတွေရှိနေတယ်လို့သူ့အပေါ်အရေးယူခဲ့တဲ့ရန်ဘတ်တွေကိုလက်တုံ့ပြန်လက်စားချေဖို့လုပ်မလားဆိုပြီးတော့လည်းအမေရိကန်ပြည်သူတွေအကြမ်းမှာမေးခွန်းထုတ်နေကြပါတယ်။တိုးတက်ရေးအမြင်ရှိသူတွေကတော့ဒီမိုကရက်ပါတီရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့အပေါ်ပြန်ပြေးသုံးသပ်နေကြပါတယ်။ပြည်ဝတဲ့တော့ Veronica Balderas Iglesias ရဲ့တင်လွှာကိုကိုတင်ထိုင်ဦးကပဲတင်ပြပေးပါမယ်ခင်ဗျာ
။တပတ်ယူကောပွဲမှာ Donald Trump ပြတ်သက်နိုင်ရပြီးတဲ့နောက်သူ့ဘလို့တိုင်းပြည်ကိုအုပ်ချုပ်မလဲဆိုတာကိုအားလုံးကအာရုံစိုက်နေကြပါတယ်။သူ့ကိုထောက်ခံသူတွေကတော့ Trump ကိုမဲမပေးခဲ့ကြသူတွေတောင်မှသူတို့ဘဝထိုးတက်လာအောင်တော်တဲ့ထွက်လုပ်ပေးလိမ့်မယ်လို့ယုံကြည်နေတဲ့အကြောင်းပြောပါတယ်။ Republican Party တွင်သမ္မတလောင်းရှင်ပြန်ခဲ့တဲ့ Vivek Ramaswamy က ABC ရုပ်သံကိုခုလိုပြောပါတယ
်။ I think a lot of people across the country even who
have the one လူတွေအများပြားဒေါ်နယ်ထရန့်နဲ့ပတ်သက်လို့လွဲမှားလက်ခံထားကြတဲ့သူတွေတောင်မှသူတို့လစဉ်ဝင်ဝေးတွေပိုရလာတော့မယ်ဆိုပြီးအားရကြေနဲ့အံဩသင့်မျှော်လင့်နေကြပါတယ်။ကုန်စည်နှုန်းတွေကျသွားမယ်။နေဆက်တွေပိုပြီးလုံခြုံမှုရှိလာမယ်ဆိုတာမျိုးပါ။
ဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စီးပွားရေးအဖွဲ့မန်နေဂျာစူဇန်ဝိုင်းစ်ကိုအိမ်ပြီးတော့အရာရှိချုပ်အဖြစ်ရွေးချယ်လိုက်ပြီးအုပ်ချုပ်ရေးအဖွဲ့ကိုစတင်ပုံဖော်နေပါပြီ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းနီကီဟေလီနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းမိုက်ပွန်ဘီယိုတို့အစိုးရအဖွဲ့မှမပါဘူးဆိုတာကိုသူ့ရဲ့ True လူမှုကွန်ရက်ကနေစနေနေ့ကရှင်းရှင်းလင်းလင်းပြောဆိုပါတဲ့။ဒေတာတွေထရန့်ဟာဂရီပေးထားတဲ့အတိုင်းသူ့ရဲ့နိုင်ငံရေးရံပတ်တွေသူ့ဘော်တရားရေးအရာရေးယူခဲ့သူတွေကိုတုံ့ပြန်လက်စားချေမလားဆိုတာကလည်းမေးခွန်းထုတ်မှုတွေရှိလာပါတယ်။ Republican Party တွင်သမ္မတလောင်းရှင်ပြန်ခဲ့တဲ့ Vivek Ramaswamy က ABC ရုပ်သံကိုခုလိုပြောပါတယ်။
I'll tell you what Donald Trump has said on this time and again. Success will be our
reward. ကျွန်တော်တို့အောင်မြင်ခင်ဗျားတို့ကိုတုံ့ပြန်ဒဏ်ခတ်တာပါပဲ။အောင်မြင်မှုကလက်စားချေအနိုင်ယူလိုက်တာပါပဲ
။ Democratic သမ္မတလောင်း Kamala Harris ကိုထောက်ခံတဲ့သူတွေကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြန်လည်သုံးသပ်နေကြပါလေ။တီချာလွတ်လပ်တဲ့ကိုယ်စားလှယ်တစ်ဦးဖြစ်ကြေညာထားတဲ့ Bernie Sanders က CNN ရုပ်သံကိုခုလိုပြောပါလေ
။ The working class of this country is angry.
အလုံးလောက်ကန်ရုံးကန်ရတဲ့သူတွေဒေါသဖြစ်နေကြပါတယ်။ဒေါသဖြစ်တဲ့အကြောင်းကလည်းရှိပါတယ်။ဒီနေ့စီးပွားရေးကအပေါ်ပိုင်းကလူတွေပဲအံ့ဩဖွယ်ကောင်းလောက်အောင်အဆင်ပြေတာပါ။60ရာခိုင်နှုန်းလောက်ကတလရတဲ့လာကနဲ့ကုန်ကြစရိတ်လောင်းကယုံလေပတ်နေကြရတာပါ
တမတာဂျိုးဘိုက်ဒန်လက်ထက်မှာအောင်မြင်မှုတွေရှိခဲ့တယ်လို့သူကချီးကျူးပြောဆိုတဲ့ချိန်ထဲမှာပဲလှုပ်ဆောင်ကြရည်အများကြီးရှိတယ်လို့လဲဘန်ဒီဆန်ဒါစ်က ဝေဖန်ပြောဆိုသွားပါတယ
် We need an agenda that says to the working class
ရုံးကန်ရည်တည်ရတဲ့အလုပ်လုပ်ရတဲ့လူတွေအတွက်အစီအစဉ်တွေချဖို့လိုပါတယ်သူတို့ရဲ့အကျိုးစီးပွားကိုအထူးရှေ့ရှုပြီးစီးပွားရေးပိုကောင်းတဲ့အလုပ်ဖြစ်အောင်လုပ်နိုင်မဲ့အစိုးရကိုဖန်တီးဖို့လိုပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့လာမယ့်ဇန်နဝါရီလ20ရက်နေ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှုံ့ဆော်သွားမယ့်အကြောင်းကတိပေးပြောဆိုပါတယ်ဗော်ဒူးနေအိမ်ပြည်တော်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့လူချင်းတွေ့ဆုံမှုလည်းစီစဉ်ထားကြောင်းပါခင်ဗျာ
ကိုတင်ထားဦးစီစဉ်တင်ဆက်တဲ့အပတ်စဉ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာပြည်အမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ပြပေးပါအောင်မယ်ကဘာကျော်ရေမွေးတွေထွက်ရာပြင်သစ်နိုင်ငံတောင်ပိုင်းမှာကိုပိုင်ရေမွေးနှံတွေကိုဖန်တီးနိုင်တဲ့ရေမွေးဆိုင်တွေရှိသလိုရေမွေးပညာသင်ကျောင်းတွေလည်းရှိပါတယ်ရေမွေးဖန်တီးဖို့လိုတဲ့ပစ္စည်းတွေရဲ့အကြောင်းအခြေခံကစလို့ရေမွေးနှံဖန်တီးနိုင်တဲ့အထည်သင်ပေးတဲ့ရေမွေးပညာသင်ကျောင်းစီကိုမတ်စုမြန်မုံကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်တော့ပါမယ်ခင်ဗျာ
ကောင်နဲ့ရင်မွေးထုတ်လုပ်တဲ့နေရာမှာနာမည်ကျော်တဲ့ပြင်သစ်နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့ grass မြို့ကိုတော့ကမ္ဘာရင်မွေးမြို့တော်လို့တင်စားပြောကြပါရစေ။ကမ္ဘာရင်မွေးလုပ်ငန်းစတင်ပေါက်ဖွားရာ grass မြို့မှာရှိတဲ့ grass institute of perfumery အတိုကောက် .gib ဆိုတဲ့သင်တန်းကျောင်းကအထင်ကရရင်မွေးပညာသင်ကျောင်းကြီးဖြစ်ပါရစေ။ရင်မွေးဖန်တီးတဲ့ပညာကို6လကြာသင်ကြားပေးတဲ့ gib သင်တန်းကျောင်းမှာတစ်နှစ်ကိုကမ္ဘာတဝန်းကကျောင်းသားကျောင်းသူ12ယောက်ကိုပဲလက်ခံပါရစေ။တင်နန်းတက်ဖို့လျှောက်ထားကြသူတွေကဖန်တီးနိုင်စွမ်းရှိသူနဲ့အနက်အာယုံကောင်းသူတွေကိုသာစီစစ်ရွေးချယ်ပါတယ်။အင်္ဂလိပ်လိုသင်ကြားပေးတဲ့တင်နန်းတွေမှာဟိုးအစဉ်အဆက်ထဲကအသုံးပြုလာခဲ့တဲ့နည်းတွေကိုခေတ်သစ်နည်းနဲ့ရောစပ်ပြီးတော့ရေမွေးနှံကိုဘယ်လိုဖန်တီးတယ်လဲဆိုတာကိုအဓိကသင်ကြားပေးတာဖြစ်ပါတယ်။ရေမွေးထဲမှာထည့်ရတဲ့ပစ္စည်းတွေရဲ့အကြောင်းကိုအခြေခံကနေသိရှိသဘောပေါက်အောင်ကျောင်းသားတွေအနေနဲ့အသေးစိတ်လေ့လာမှတ်သားကြရပါမယ
်။And we don't know where like, the change yeah, comes yeah. from.
Exactly. Yeah. The duty of the perfumer is every time to translate one impression one emotion
ရေမွေးတစ်ခုကိုဖန်တီးပြီဆိုရင်ရေမွေးဆွတ်ထားတဲ့သူဘက်ကဘယ်လိုမြင်မျိုးကိုပေးချင်တာလဲဘယ်လိုစိတ်ခံစားချက်မျိုးကိုပေးချင်တာလဲဆိုတဲ့အပေါ်မူတည်ပြီးအဲ့အမျိုးပေါ်လွင်စေမယ့်အနံ့ကိုရေမွေးဖန်တီးသူကဖန်တီးရတာပါကိုလိုချင်တဲ့အနံ့အတိအကျထွက်ဖို့အတွက်ဘယ်လိုပစ္စည်းတွေကိုထည့်ရမလဲဆိုတာကိုကြည်ကြည်ညက်ညက်သိနေဖို့လိုပါတယ်မဟုတ်ရင်တော့ကိုလိုချင်တဲ့ရေမွေးနံကိုဖန်တီးနိုင်မှာမဟုတ်ပါဘူ
းရေမွေးပညာရှင်တွေရေမွေးဖန်တီးမှုပိုင်းကျွမ်းကျင်သူတွေကရေမွေးနံထွက်ဖို့အဓိကအရေးကြီးတဲ့ပစ္စည်းတွေ၊ကွဲပြားတဲ့အနက်အမျိုးအစားတွေ၊ရေမွေးဖြစ်လာအောင်ဘလို့ရောစပ်တီထွင်ဖန်တီးရတယ်လဲဆိုတာတွေကိုသင်ကြားပေးပါတယ်
။ Your bergamot you're using is it coming from Sicilia or from Calabria?
Calabria.
The target of our school is to teach to our student the main raw materials natural
ရေမွေးလုပ်တဲ့အခါမှာအဓိကသုံးတဲ့ပစ္စည်းတွေကသဘောအပစ္စည်းသဘောမဟုတ်တဲ့ပစ္စည်းတွေအကြောင်းကိုကျောင်းသားတွေကောင်းကောင်းသိသွားအောင်အဓိကထားသင်ပေးပါတယ်ရေမွေးနံဖော်တဲ့နေရာမှာဒီပစ္စည်းတွေရဲ့အကြောင်းကိုထဲထဲဝင်ဝင်ကြည်ကြည်ချင်းချင်းသိနေဖို့ကသိကိုအရေးကြီးပါတယ်ရေမွေးဖန်တီးသူတယောက်အနေနဲ့ဘယ်ပစ္စည်းတွေကနေပြီးတော့ဘယ်လိုအကောင်းဆုံးအနံ့မျိုးရနိုင်တယ်ဆိုတာသိနေဖို့သိကိုလိုပါတယ်ဘယ်လိုပစ္စည်းမျိုးတွေကိုရောစပ်လို့ရှိရင်ဘယ်လိုအနံ့မျိုးထွက်လာတယ်ဆိုတာကိုကျောင်းသားတွေသိရှိသဘောပေါက်သွားအောင်လို့ရေမွေးပညာသင်ကျောင်းကနေပြီးတော့သင်ပေးလိုက်တာပါ
GIB Grass ရေမွေးပညာသင်ကျောင်းမှာတက်ခွင့်ရဖို့ဥရောပကလည်းမကအာရှအမေရိကနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေကလျှောက်ထားကြသူအများအများရှိပေမဲ့တစ်နှစ်ကိုနိုင်ငံတကာကကျောင်းသူကျောင်းသား10ယောက်နဲ့ပြင်သစ်နိုင်ငံတွေက2ယောက်ကိုသာရွေးချယ်တဲ့အတွက်ဒီကျောင်းမှာတက်ခွင့်ရသူတွေကကံကောင်းသူတွေလို့ပြောရမှာပ
ါ We have a family business of perfumery in India soI always knew I want to be a perfumer so after I finished
ကျွန်တော်မိသားစုကအိန္ဒိယမှာရေမွေးလုပ်ငန်းလုပ်တာပါဒါကြောင့်ကျွန်တော်ကြောင်းပြီးတော့ဒီတန်းတက်နိုင်အောင်ရှောက်တာပါဘယ်မှာတက်ရမလဲဆိုတာရှောက်လေ့လာတော့ grass မြို့မှာတိတ်ကောင်းတဲ့ရေမွေးပညာသင်ကျောင်းရှိတယ်တစ်နှစ်ကိုကျောင်းသား12ယောက်ပဲလက်ခံတယ်ဆိုတာသွားတွေ့ပါတယ်လူနည်းနည်းပဲဆိုတော့ဆရာဆရာမတွေကကို့အပေါ်ကောင်းကောင်းအာရုံစိုက်သင်ပေးနိုင်ပါတယ်
I'm not sure in Taiwan we don't really have this fieldbefore I don't really know perfume
ထားဝမ်းမဆိုရေမွေးထုတ်လုပ်တဲ့လုပ်ငန်းမရှိပါဘူးရေမွေးပညာရှင်ဆိုတာမျိုးရှိတာရောရေမွေးပညာရှင်အလုပ်မျိုးရှိတယ်ဆိုတာရောအရင်ကကျွန်မသိတော့မသိပါဘူးကျွန်မတက္ကသိုလ်ကိုရောက်တော့ကုန်တိုက်ကြီးတစ်ခုမှာအချိန်ပိုင်းဝင်လုပ်ပါတယ်ရေမွေးတွေရောင်းရတဲ့ကောင်တာမှာပါအ အဲ့ဒီကနေရေမွေးပညာကိုစပြီးစိတ်ဝင်စားလာပြီးတော့အင်တာနက်ပေါ်မှာရှာကြည့်တော့ရေမွေးဖန်တီးသူဖြစ်လာအောင်သင်ပေးတဲ့အကြောင်းမျိုးရှိတယ်ဆိုတာကိုသိလာခဲ့တာပါ
။ရေမွေးဖန်တီးတဲ့ပညာဟာမလွယ်ကူသလိုရေမွေးလုပ်တဲ့ပစ္စည်းပေါင်း800လောက်ရဲ့အကြောင်းကိုနားလည်အောင်မှတ်သားရတာကလည်းစိန်ခေါ်မှုတစ်ခုဖြစ်ပါတယ
်။ La sfida sicuramente per quel che mi riguarda è nella memorizzazione delle materie.
ကျွန်တော်တို့စိန်ခေါ်မှုကြီးကတော့ရေမွေးဖန်တီးနိုင်တဲ့ပစ္စည်းတွေအကြောင်းမှတ်ရတာပါ။အားလုံးတစ်ခုချင်းစီမှာဘလို့ထူးခြားတဲ့အနံ့တွေရှိတယ်ဆိုတာကိုသိအောင်လုပ်ရတာပါ။တခါတလေကြာရင်ပစ္စည်းတစ်ခုကိုမသိဘူးထင်နေပေမဲ့အနံ့ရှူကြည့်လိုက်ရင်တော့သူ့ရဲ့နာမည်ကခေါင်းထဲကိုချက်ချင်းရောက်လာတာမျိုးတွေလည်းရှိပါတယ်
။ကဘာပေါ်မှာရင်မွေးလုပ်ငန်းကြီးဟာတိုးတက်နေတဲ့လုပ်ငန်းတစ်ခုဖြစ်နေချိန်မှာဒီကျောင်းထွက်ကျောင်းသူကျောင်းသား90ရာခိုင်နှုန်းကရင်မွေးလုပ်ငန်းတွေမှာအလုပ်ရကြတယ်လို့ဆိုပါတယ်
More than 2,300 new perfumes were launched in the world. 2,300 new perfumes.
2015ခုနှစ်ထဲကမ္ဘာပေါ်မှာအသစ်ထွက်တဲ့ရေမွေးပေါင်း 2,300 ကျော်ရှိပါတယ်။စဉ်းစားကြည့်ပါဦး 2,300 ကျော်ဆိုတာဘလောက်အံ့ဩဖို့ကောင်းတဲ့ရေတွက်လဲဆိုတာရေမွေးစည်းကွက်ကတိုးတက်နေပါတယ်။ရေမွေးဘယ်လိုလုပ်တယ်လဲဆိုတာလူတွေသိကိုသိချင်တက်ချင်ပါတယ်။သိချောမောလှပပေမဲ့ရေမွေးစွန့်မထားတဲ့အမျိုးသမီးမျိုးရှိမယ်လို့ကျွန်တော်တွေးတော့မတွေးကြည့်နိုင်ပါဘူ
း။ပြင်သစ်ဒေါ်လာရေးပြီးသွားချိန်1900ပြည့်နှစ်နှောင်းပိုင်းတွေမှာဒေတာအတွက်အမွေးနံတာတွေနဲ့ grass မျိုးမှာရေမွေးဆိုတာကိုပထမဆုံးစတင်ဖန်တီးခဲ့ကြတာဖြစ်ပါတယ်။အခုထိလည်းရေမွေးကုမ္ပဏီပေါင်း60ကျော်ရှိနေတဲ့ grass မျိုးဟာပြင်သစ်ရေမွေးလုပ်ငန်း50ရာခိုင်နှုန်းအတွက်ကုန်ကျန်းပစ္စည်းတွေအမွေးနံတာတွေကိုထုတ်လုပ်ဖန်တီးပေးနေပါတယ်။Gross Institute of Perfumery ရေမွေးပညာသင်ကျောင်းမှာရေမွေးပညာသင်ခြင်းရင်တော့တစ်နှစ်နီးပါးသင်တန်းအတွက် American Dollar 14,000 လောက်နဲ့ညီမျှတဲ့ Euro ငွေ 12,500 ပေးရပါတယ်။သင်ကြားလေ့လာမှုတွေပြီးသွားရင်တော့ကျွမ်းကျင်တဲ့ရေမွေးဖန်တီးသူတစ်ယောက်ဖြစ်လာဖို့အတွက်ကနောက်ထပ်5နှစ်6နှစ်လောက်အချိန်ပေးလေ့လာဖို့လိုသေးတယ်လို့ရေမွေးပညာရှင်တွေကပြောပါတယ်ရှင်။
မဆူမီယမ်စီစဉ်တင်ဆက်တဲ့ကဘာတလွားခီးသွာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တော်ရရှင်တို့အနေနဲ့ View မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ Facebook နဲ့ YouTube လူမှုကွန်ရက်တို့ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျ။အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုကိုဇော်မို့ကျော်ကတလဲပြောပြပေးပါအောင်မယ်ခင်ဗျ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲဝင်စဉ်ကပိတ်ထားတဲ့ကတိအတိုင်းတန်းနဲ့ချီတဲ့အထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရပြန်ပို့ရေးအတွက်အရင်သူသမ္မတလက်ထက်ကယာယီလူဝင်မှုကြီးကြပ်ရေးအကြီးအကဲဖြစ်ခဲ့မှုတဲ့ Tom Homan ကိုတာဝန်ရွေးချယ်တာဝန်ပေးလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်းအမတ်ကြီးနေရာကိုတော့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ် Elite Stefanik ကိုခန့်အပ်ရွေးချယ်ခဲ့ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကိုထိန်းချုပ်မဲ့အမေရိကန်ရဲ့ကြိုးပမ်းမှုမှန်သမျှကိုတံပြန်နိုင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကအဓိကတာဝန်ဖြစ်တဲ့အကြောင်းဘီဂျင်းကိုရောက်ရှိနေတဲ့ရုရှားလုံခြုံရေးကောင်စီအတွင်းမှစာဂျီရှုဂူကတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီနဲ့တွေ့ဆုံစဉ်ဒီကနေ့ပြောဆိုခဲ့ပါတယ်။တရုတ်နဲ့အခြားနိုင်ငံတွေအပေါ်အခွင့်အရေးတင်းတင်းကြပ်ကြပ်ချမှတ်သွားမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ထိန်းချုပ်ပြောဆိုထားတဲ့အတွက်ကုန်သွယ်ရေးစစ်ပွဲဖြစ်လာမဲ့အရေးစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်။ရာသီဥတုပြောင်းလဲလာမှုကြောင့်ဖြစ်ပေါ်တဲ့သဘာဝဘေးအန္တရာယ်တွေကိုကာကွယ်ဖို့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့ပုံမထက်ဝင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဇာဘိုင်ဂျန်မြို့တော်ဘာကူမှာကျင်းပနေတဲ့ GOP29 ရာသီဥတုဆိုင်ရာထိပ်သီးညီလာခံမှာပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတောင်ပိုင်းဂွမ်ဂျိုးပြည်နယ်ဇူဟိုင်းမြို့မှာလမ်းသွားလမ်းလာတွေနဲ့လေ့ကျင့်ခန်းလုပ်နေသူလူအုပ်ထဲကိုကားနဲ့ဝင်တိုက်ခတ်တဲ့အတွက်အနည်းဆုံးလူ35ဦးသေဆုံးခဲ့ပြီး43ဒဏ်ရာရရှိသွားတယ်လို့တရုတ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်တရုတ်နိုင်ငံမှာနေ့စဉ်ကျင်းပတဲ့စစ်တပ်ရဲ့လေကြောင်းပျောက်ပွဲကျင်းပဖို့ရှိနေတဲ့မြို့မှာရှိအားကစားကွင်းတနေရာမှာလေ့ကျင့်ခန်းလုပ်နေသူတွေကိုတင်းနှလာနေကကားနဲ့ဝင်ရောက်တိုက်ခတ်ခဲ့တာပါတရုတ်ဟာတောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်ရဲ့အချုပ်အခြာပိုင်ဆိုင်မှုအခွင့်အရေးတွေကိုလက်လျှော့အလျှော့ပေးဖို့မကြုံဘူးလောက်အောင်အပြင်းထန်ဖိအားတွေပေးနေတယ်လို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂဘယ်တိုတယ်ရီတိုကဒီကနေ့အင်ကာနေမှာပြောဆိုခဲ့ပါတယ်တောင်တရုတ်ပင်လယ်အတွင်းစကာရိုဖ်ရှိုဝဲလ်ဂျွန်ရဲ့အပါအဝင်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုတွေတရုတ်နဲ့ဖိလစ်ပိုင်ကြားအပြင်းထန်ဖြစ်ပွားနေပြီးဒီနှစ်အတွင်းထိတိုက်တိုးမှုတွေအကြိမ်ကြိမ်ဖြစ်ပွားခဲ့ပါတယ်
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။အင်္ဂါနေ့ညအတွက်အစီအစဉ်တင်ဆက်မှုတွေမကြာခင်ပြည့်စုံတော့မှာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Robert Bass တို့ဖြစ်ကြပါတယ်ခင်ဗျာ။ VOA American တန်ရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from